Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဆိုတာရှင်များရှင်ဒီ American တိုင်းရဲ့2020ခုနှစ်စက်တင်ဘာလ10ရက်နေ့အင်္ဂါနေ့ညပိုင်းအစည်းအဝေးတွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူတင်ပြပေးသွားပါမယ်ရှင်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ဟာနိုဝင်ဘာလအထွေထွေရွေးကောက်ပွဲအတွက်သူ့ရဲ့ပါတီအောင်နိုင်ရေးမဲဆွယ်စည်းရုံးလှုပ်ရှားမှုကိုအင်္ဂါနေ့ကစတင်လိုက်ပါတယ်။ COVID-19 ကူးစက်မှုမြင့်တက်နေတာကြောင့်ရန်ကုန်ကိုကိုယ်တိုင်သွားရောက်မဲ့အစီအစဉ်ကိုဖျက်သိမ်းလိုက်ပြီးတဲ့နောက်မှာနေပြည်တော်မှာပဲအချင်းယုံပြီးရွေးကောက်ပွဲအောင်နိုင်ရေးစတင်တဲ့အခမ်းအနားကိုလှုပ်ဆောင်ခဲ့တာလေးဖြစ်ပါတယ်။ထောင်ဆန်းစုကြည်မဲဆွယ်လှုပ်ရှားမှုစတင်မှုရန်ကုန်ကိုလူကိုယ်တိုင်သွားဖို့အစီအစဉ်ကိုကျန်းမာရေးဝန်ကြီးရဲ့အကြံပြုချက်အရာမဏိတနင်္လာနေ့ကဖျက်သိမ်းခဲ့တာပါ။2015အထွေထွေရွေးကောက်ပွဲမှာအပြည့်အသက်အနိုင်ရခဲ့ပြီးစစ်အစိုးရအုပ်ချုပ်ရေးအဆုံးသတ်စေခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာ2020ရွေးကောက်ပွဲမှာပြန်ပြီးတော့အနိုင်ရလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်။နိုင်ငံအာဏာအများပြားကိုစစ်တပ်ကရယူထားတာကိုရှော့ချဖျက်တောက်နိုင်ခြင်းမရှိသေးတာ၊တိုင်းရင်းသားပဋိပက္ခတွေမြင့်တက်နေတာကိုတားဆီးနိုင်ခြင်းမရှိသေးတာနဲ့ရခိုင်မြောက်ပိုင်းမှာ2018ခုနှစ်ကစစ်တပ်ကဆင်နွှဲခဲ့တဲ့စစ်စင်ရေးတွေကြောင့်နိုင်ငံတကာကဝေဖန်ခံနေရတာတွေရှိနေပေမဲ့လည်း NLD ပါတီဟာထောက်ခံမှုအများပြားရထားစေဖြစ်ပါတယ်။2020အထွေထွေရွေးကောက်ပွဲမှာနိုင်ငံရေးပါတီ94ခုကကိုယ်စားလှယ်လောင်း9000ကျော်ပါဝင်ရှင်ပြိုင်ဖို့အမည်စရင်တင်သွင်းထားပါတယ်ရှင်။ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့မြန်မာစစ်တပ်နဲ့ရခိုင်တပ်နဲ့ကိုင်ဖွဲ့ AA တို့ရဲ့တိုက်ပွဲတွေကြောင့်လူသားချင်းစာနာမှုဆိုင်ရာအကျိုးသက်ရောက်မှုတွေဆက်လက်ဖြစ်ပေါ်နေလို့စိုးရိမ်မကင်းဖြစ်မိကြောင်းရန်ကုန်မြို့ကကုလသမဂ္ဂအဖွဲ့ရုံးကကြေညာချက်ထုတ်ပြန်လိုက်ပါတယ်။စက်တင်ဘာလ10ရက်နေ့ကထုတ်ပြန်တဲ့အဲ့ဒီကြေညာချက်မှာစက်တင်ဘာ3ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အင်ဂျီတွေပျက်စီးဆုံးရှုံးမှုနဲ့စူးစူးဝါးဝါးရင်ဆိုင်ကြုံတွေ့ခဲ့ရတဲ့ဖျားပေါင်းနဲ့တောင်ပေါက်ကြီးရွာ200ကိုတာဒကအနေနဲ့ဖော်ပြထားပြီးအရက်သားတွေအိုးအိမ်ဆုံးခွာထွက်ပြေးကြရတဲ့အတွက်များစွာစိုးရိမ်မိတယ်လို့ကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂဌာနေညှိနှိုင်းရေးမှုနဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှု Mr. Ola M. Grena ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ COVID ကရောဂါကာလအပြည့်ခက်ရဲ့စိတ်ရေးပန်ကြားလွှာကိုရည်ညွှန်းပြောကြားသလိုနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးစားဖို့အရက်သားတွေကိုအကာအကွယ်ပေးဖို့နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးမှုတွေကိုခွင့်ပြုပေးဖို့ကိုလည်းတောင်းဆိုထားပါတယ်။တရုတ်နိုင်ငံအတွင်းမှာအလုံးလုံးနေတဲ့ Australia နိုင်ငံသားသတင်းတောင်2ယောက်ကိုတရုတ်ပြည်တွင်လုံခြုံရေးဌာနကစစ်ဆီးမေးမြန်းခဲ့ပြီးသူတို့ကိုနိုင်ငံတွင်းကထွက်ခွာခွင့်ရယူပိတ်ထားခဲ့တဲ့အပေါ်မှာစိတ်ပျက်မိတယ်လို့ Australia နိုင်ငံယာယီဝန်ကြီး Maris Pena ပြောပါတယ်။တရုတ်ချီဆိုင် Australia ရုပ်သံ Australian Broadcasting Corporation သတင်းတောင်Bill Bartos နဲ့ Australian Financial Review သတင်းတော် Michael Smith တို့ကိုတရုတ်လူမျိုးရေးအရာရှိတွေကစစ်ဆီးမေးမြန်းပြီးတဲ့နောက်နိုင်ငံတွင်းကထွက်ခွာခွင့်ကိုယာယီပိတ်ထားခဲ့တာပါ။တင်းနှင်းလာနေညပိုင်းတုန်းကတော့သူတို့နှစ်ယောက်စလုံးရှန်ဂိုင်းမြို့ကနေ Australian နိုင်ငံကိုပြန်လည်ထွက်ခွာသွားပြီးဖြစ်ပါတယ်။ Australian နိုင်ငံသား CGTN ရုပ်သံအစီအစဉ်ကြီးညာသူ Chang Lee ကိုဩဂုတ်လအလယ်ပိုင်းကတရုတ်နိုင်ငံကဖမ်းဆီးထိန်းသိမ်းခဲ့ပြီးတဲ့နောက်အခုတရုတ်နိုင်ငံအတွင်းမှာနောက်ဆုံးကျင်နေတဲ့ဒီသတင်းတော်နှစ်ယောက်ကိုနိုင်ငံကထွက်ခွာဖို့ Australia အစိုးရကအကြံပြုတိုက်တွန်းခဲ့တာဖြစ်တယ်လို့နိုင်ငံရေးဝန်ကြီးဖိနာပြောပါတယ်။တရုတ်အစိုးရကဖမ်းဆီးထိန်းသိမ်းထားတဲ့ရုပ်သံအစီအစဉ်ကြီးညာသူ Chang Lee နဲ့ပတ်သက်ပြီးပြီးခဲ့တဲ့ကြာသပတေးနေ့တုန်းက Bill Bartos နဲ့ Michael Smith တို့ကိုရဲကကြိုတင်အကြောင်းမကြားဘဲနဲ့ Beijing နဲ့ Shanghai မြို့ကသူတို့နေအိမ်တွေမှာလာရောက်စစ်ဆီးမေးမြန်းခဲ့တာဖြစ်ကြောင်းသတင်းတွေမှာဖော်ပြပါတယ်။ကျူပီရင်းလုံခြုံရေးဌာနကဒီသတင်းတော်နှစ်ယောက်ကိုစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာသူတို့တရုတ်နိုင်ငံအတွင်းကထွက်ခွာနိုင်အောင်ဩစတြေးလျကောင်စစ်ဝင်ရုံတာဝန်ရှိသူတွေကအကူအညီပေးခဲ့ပြီးဒီကနေ့အင်္ဂါနေ့မှာသူတို့နှစ်ဦးစလုံးဩစတြေးလျနိုင်ငံကိုပြန်ရောက်သွားပြီဖြစ်ပါတယ်ရှင်။ဘီလာရုစ်နိုင်ငံအတိုက်ခံခေါင်းဆောင်တစ်ဦးဖြစ်တဲ့မာရီယာ ခိုးစနီကိုဗာကိုအင်မီချင်းယူကရိန်းနိုင်ငံဘက်ထွက်ခွာဖို့ကြိုးစားတဲ့အချိန်အင်္ဂါနေ့အစောပိုင်းမှာဖမ်းဆီးထိန်သိမ်းလိုက်တယ်လို့ဘီလာရုစ်နယ်စပ်တာဝန်ရှိသူတွေကပြောပါတယ်။ ခိုးစနီကိုဗာကတခြားအတိုက်ခံအဖွဲ့ဝင်အန်တွန်ရူနန်ခော့ဖ်နဲ့ even crossoff တို့နှစ်ဦးတည်းအတူထွက်ခွာလာတာဖြစ်ပြီး ကျန်တဲ့ဦးကတော့ယူကရိန်းဘက်ကိုဝင်ရောက်သွားခဲ့ကြောင်းသက်ဆိုင်ရာတာဝန်ရှိသူတွေကပြောပါရယ်ကိုစနီကိုဗာကိုမင်းစ်မြို့မှာထိမ့်သိမ်းထားတယ်လို့သတင်းတွေထွက်လာပြီးသူ့ကိုဖမ်းဆီးထိမ့်သိမ်းထားတဲ့နေရာကိုထုတ်ဖော်ပြောဆိုဖို့ဘီလာရုစ်တမရာအလက်ဇန်ဒါလူရှန်ကိုကိုဂျာမနီနဲ့ဗြိတိန်နိုင်ငံတွေကတောင်းဆိုခဲ့ပါရယ်ပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတက်တန်းရှိကြနေပြီဖြစ်တဲ့တမရာလူရှန်ကိုကသူ့အနိုင်ရကြောင်းကြေညာပြီးတဲ့နောက်သူ့ကိုရာဒူကနှုတ်ထွက်ပြီးဖို့နိုင်ငံတော်ဆန္ဒပြပွဲတွေပေါ်ပေါက်နေခဲ့တာပါအဓိကအတိုက်ခံခေါင်းဆောင်စစ်လာနာစီဟန်နူခါယာကတော့ရေကောက်ပွဲပြီးကြတဲ့ကသူ့လုံခြုံရေးအတွက်လေသူရေးနည်းနိုင်ငံကိုထွက်ခွာသွားခဲ့တာဖြစ်ပါရဲ့ရှင်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ကျမနင်္ဂလာပါသတင်းတွေကိုဆက်ပြီးတော့တင်ပြမှာပါကိုရိုနာဗိုင်းရပ်စ်ကူးခံထားသူ 4.3 သန်းဝန်းကျင်နေရှိလာတဲ့အိန္ဒိယနိုင်ငံမှာကိုဗစ် -19 ကြောင့်ဒီကနေ့တရက်တည်းသေဆုံးသူ 1,133 ဦးရှိပြီးတရက်တည်းစံချိန်တင်အများဆုံးရောက်ရှိလာတာပါ။အိန္ဒိယမှာကိုဗစ် -19 ကြောင့်သေဆုံးသူကစုစုပေါင်း 9,200 ကျော်ပါတယ်။အမေရိကန်ပြည်ရင်ပိုးကူးခံရသူကမ္ဘာမှာဒုတိယအများဆုံးရှိတဲ့အိန္ဒိယမှာဒီကနေ့ပိုးကူးခံရသူအသစ်ကလည်း 9,000 ခွဲကျော်ပါတယ်။ကာယောဂါကြောင့်အတော်လေးထိခိုက်နစ်နာနေတဲ့နိုင်ငံစီးပွားရေးပြန်ပြီးတော့ဦးမော်လာအောင်တနင်္ဂနွေကကာယောဂါကန္တချက်တွေဖြည့်လျှော့ပေးလိုက်တဲ့အချိန်မှာပုဂ္ဂိုလ်ဆက်မှုဆက်တိုက်တရှိန်တို့မြင့်တက်လာတာဖြစ်ပါတယ်။အိန္ဒိယမှာနေ့စဉ်ပုဂ္ဂိုလ်ခံရသူအကွာပါမအများဆုံးရှိတာတလကျော်ပါပြီ။အာရှနိုင်ငံတွေထဲမှာဆိုရင်တော့အင်ဒိုနီးရှားမှာဒီကနေ့ပုဂ္ဂိုလ်ခံရသူ 3,046 ဦးရှိတဲ့အတွက်ပုဂ္ဂိုလ်ခံရသူစုစုပေါင်း 2,000 ကျော်သွားပြီလို့တာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူကတော့ 8,100 ကျော်ပါတယ်။တောင်ကိုရီးယားမှာ၃ဘတ်အတွင်းပိုးကူးခံရသူအနည်းဆုံးကျဆင်းလာသလိုဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာလည်းနှစ်လခွဲကျော်ကာလအတွင်းပိုးကူးခံရသူအနည်းဆုံးရောက်လာပါတယ်။ဥရောပနိုင်ငံတွေထဲမှာတော့စပိန်နိုင်ငံမှာပိုးကူးခံရသူ၅သိန်းကျော်နဲ့တနင်္လာနေ့မှာပဲဥရောပကပိုးကူးခံရသူအများဆုံးရှိတဲ့နိုင်ငံဖြစ်လာပါတယ်။ပိုးကူးဆက်မှုမြင့်တက်လာတဲ့အတွက်ဈေးုံသက်ကုသရတဲ့လူနာလည်းအနည်းငယ်ပြန်တိုးလာတယ်လို့စပိန်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အမေရိကန်ဂျွန်ဟော့ပကင်းစ်တက္ကသိုလ်စစ်တမ်းအရအမေရိကန်မှာပိုးကူးခံရသူ 6.3 သန်းကျော်သေဆုံးသူက2သိန်းဝန်းကျင်နဲ့ကူးစက်သူရောသေဆုံးသူပါကမ္ဘာမှာအများဆုံးပါပိုးကူးသူအနေနဲ့ပြောရရင်အိန္ဒိယနောက်ကကမ္ဘာတတိယနေရာမှာရှိတဲ့ဘရာဇီးနိုင်ငံမှာတော့ပိုးကူးသူ 4.3 သန်းကျော်ရှိပြီးသေဆုံးသူအနေနဲ့ဆိုရင်တော့ 3,600 ကျော်နဲ့ကမ္ဘာမှာဒုတိယအများဆုံးဖြစ်ပါတယ်တရုတ်နိုင်ငံရှီကျန်းဒေတာထွက်ချီထဲရီနဲ့ထုတ်လုပ်ထားတဲ့ကုန်ပစ္စည်းတချို့ဒါမှမဟုတ်ကုန်ပစ္စည်းအလုံးကိုတားမြစ်ပိတ်ပင်ဖို့သမ္မတဒိုနယ်ထရန့်အစိုးရအဖွဲ့ကစဉ်းစားနေတယ်ဆိုပြီး The New York Times သတင်းစာကြီးကအင်္ဂါနေ့မှဖော်ပြလိုက်ပါတယ်။ရှီကျန်းဒေတာမှာအတင်းအကျပ်အလုပ်ခိုင်းစေမှုတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေထွက်လာချိန်မှာဒီဖော်ပြချက်ထွက်ပေါ်လာတာပါ။ဒီကိစ္စနဲ့နှိစက်တဲ့လူ3ဦးစီကရတဲ့တဲ့အရာအစောဆုံးအင်္ဂါနေ့လောက်မှာအမေရိကန်ကကတ်တတ်တမ်းမြှို့တွေချမှတ်နိုင်တယ်လို့လည်း The New York Times သတင်းစာကဖော်ပြပါတယ်။အထူးသဖြင့်ဝီဂါမွတ်စလင်တွေနဲ့ကာဇက်လူနည်းစုတွေအများအပြားရှိတဲ့ရှီကျန်းဒေသကလူအတော်များများဟာစေယုံအလုပ်ရုံတွေဝါဆိုင်ခင်းတွေနဲ့အထက်အလိပ်စေယုံတွေအပြင်မြို့တွေကအဆင့်နဲ့အလုပ်တွေမှာလုပ်ကိုင်းဖို့ဘလို့ခိုင်းစေခံရတယ်လဲဆိုတဲ့လေ့လာထားတဲ့အစီအခါစာအကြောင်းကိုလည်းဖော်ပြထားပါတယ်။ကဘာတဝမ်းကနမကြီးတစိအဝတ်စားထုတ်လုပ်သူအတော်များများကရှီကျန်းဒေတာထွက်အဝါနဲ့အထက်အလိပ်တွေကိုအဓိကအသုံးပြုနေကြတာပါ။အမေရိကန်ရဲ့ကတ်တတ်တမ်းချက်အရာတရုတ်နိုင်ငံရဲ့အဓိကအဝတ်စားကုမ္ပဏီတွေကိုအထိနာစေလိမ့်မယ်လို့လည်း The New York Times သတင်းစာကြီးကဖော်ပြထားပါတယ်။ဂျပန်ဝန်ကြီးချုပ်ဖြစ်လာမဲ့အာနာယပါတီခေါင်းဆောင်ရွေးချယ်ပွဲကိုအင်္ဂါနေ့မှာတရားဝင်စတင်လိုက်ပါပြီ။ရှိကပြင်းနေတဲ့အစိုးရအတွင်းဝန်ချုပ်ယိုရှီဟီဒီဆူကကတော့ကြားဖြတ်ရွေးကောက်ပွဲကျင်းပရေးဘလို့ဆုံးဖြတ်ချက်မျိုးမှမဆိုကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကာကွယ်ရေးကပထမဦးစားပေးဖြစ်တဲ့နယ်လို့ပြောပါတယ
်။မဆူအီမာဝဒိုင်ဂျီနာနိုဝါကိုရိုနာမနကဒေ
ကျမရေးကြောင့်ရာဒူကနှုတ်ထွက်တော်မဲ့ဝန်ကြီးချုပ်ရှင်ဆိုအာဘေးနေရာအတွက်မစ္စတာဆူကကိုလူကြိုက်များနေတာပါဝန်ကြီးချုပ်တဲ့အုပ်အတွက်အကြီးမားဆုံးအလုပ်ကတော့ကယောဂါကြောင့်ကြာဆင်းနေတဲ့နိုင်ငံစီးပွားရေးပြန်ပြီးတော့ဦးမော်လာအောင်လုပ်ဖို့ဖြစ်တယ်လို့မစ္စတာဆူဂါကအင်္ဂါနေ့မှာပြောပါတယ်။စက်တင်ဘာလ14ရက်နေ့မှာကျင်းပမယ့်လက်ရှိအာဏာရ Liberal Democratic Party LDP ကောင်ဆောင်ရွေးကောက်ပွဲမှာမစ္စတာဆူဂါအနိုင်ရလိုက်မယ်လို့ကြေကြေပြန့်ပြန့်ခန့်မှန်းနေကြတာပါ။ဝန်ကြီးချုပ်ရှင်းစောအာဘေးနှုတ်ထွက်တော်မယ်လို့ပြီးခဲ့တဲ့လမှာကြေညာခဲ့ပြီးတဲ့နောက်ပါတီကောင်ဆောင်နေရာတည်ရွေးချယ်ဖို့အခုလိုရက်တက်မှတ်ခဲ့တာပါ။LDP ပါတီကလွတ်တော်အမှတ်နေရာအများစုအနိုင်ရထားတဲ့အတွက်ပါတီကောင်ဆောင်နေရာမှာအရွေးခံရသူကဝန်ကြီးချုပ်ဖြစ်လာမှာပါ။အ အစိုးရအတွင်းဝန်ချုပ်မစ္စတာဆူကသာအနံ့ရခဲ့ရင်သူ့ရဲ့နိုင်ငံရေးအင်အားခိုင်မာအားကောင်းအောင်ကြားဖြတ်ရွေးကောက်ပွဲကျင်းပနိုင်ခြင်းရှိတယ်ဆိုပြီးခံမှန်းပြောဆိုမှုတွေထွက်ပေါ်လာနေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ Liberty အားလိုက်ရရှိအပြင်မှာတော့ဒီကနေ့မနေ့အာရှအစုရှယ်ယာစီတွေအတက်ပြခဲ့တာမို့ Wall Street အစုရှယ်ယာစီတွေလည်းပြန်တယ်လာမယ်လို့ခံမှန်းနေကြပါတယ်။ဂျပန်တိုကျိုနီကေအညွန်ကိန်းက3.8%ရခိုင်နှုန်းဈေးတက်ပြီးတော့ဩစတြေးလျဆစ်ဒနီ S&P က1%ရခိုင်နှုန်းကျော်တက်ပါတယ်။တရုတ်ရှန်ဟိုင်းကွန်ပိုစစ်အညွန်ကိန်းနဲ့တောင်ကိုရီးယားဆိုကိုပစီကတော့3.8%ရခိုင်နှုန်းအသက်နဲ့အတီးတီးဆေးပိတ်သွားခဲ့တာပါ။တိုင်ပေရဲ့ DSEC အစုရှယ်ယာတွေကလည်း3.4%ရခိုင်နှုန်းဈေးတက်ခဲ့ပါတယ်။ဟောင်ကောင်ဟန်ဆင်အညွန်ကိန်းကလည်း3.3%ရခိုင်နှုန်းအသက်နဲ့အယောင်းဝယ်ဖြစ်ခဲ့တယ်လို့အိန္ဒိယမွန်ဘိုင်းဆန်ဆက်အစုရှယ်ယာတွေကလည်း3.8%ရခိုင်နှုန်းဈေးတက်ပါတယ်။ကုန်အယောင်းဝယ်ဖက်မှာဆိုရင်တော့ရွှေတအောင်စကို1939.50 ဒေါ်လာနဲ့3.1%ရခိုင်နှုန်းဈေးတက်လာပေမဲ့အမေရိကန်ခရုရင်းနှံစိမ်းကတော့2.3%ရခိုင်နှုန်းဈေးကျပြီးတော့ဒစီကို38.8ဒေါ်လာဈေးပေါက်ပါတယ်။နိုင်ငံတကာစံဖြစ်တဲ့ Brent ရင်းနှံစိမ်းကလည်း2ရခိုင်နှုန်းကျပြီးဒစီကို43.9ဒေါ်လာနဲ့အယောင်းဝယ်ဖြစ်နေတာပါ။အမေရိကန်ကြိုယောင်းကြိုဝယ်အဓိကအစုရှယ်ယာဒေါင်းဂျုန်းနဲ့ S&P 500ကအတက်ပြနေပေမဲ့လည်း Nasdaq ကတော့အကြမ်းဖက်ကိုဦးတည်နေတာဖြစ်ပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်။ခုတော့ပြည်တွင်းသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်တင်ဆက်နေကြကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါ
2020ရွေးကောက်ပွဲမဲဆွဲစည်းရုံးရေးစတင်ခွင့်ရရဲ့ဒီနေ့စက်တင်ဘာ8ရက်မှာကျန်းမာရေးဝန်ကြီးဌာနရဲ့ကတ်ရောဂါညွှန်ကြားချက်ကန့်သတ်ချက်တွေနဲ့ပါတီတွေဘလို့မဲဆွဲကြပါလဲသူတို့ပြောပြရဲ့အခြေအနေကိုတင်ပြပေးမှာပါကျွန်တော်ကတော့ဇော်ထက်ပါလွတ်တော်ကိုယ်စားလှယ်လောင်းတွေမဲဆွဲရဲ့အခါမှာလိုက်နာရမယ့်စည်းကမ်းတွေကိုကျန်းမာရေးဝန်ကြီးဌာနရဲ့ကိုဗစ်ကတ်ရောဂါကာဝယ်ရေးကန့်သတ်ချက်တွေနဲ့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီအတွက်တကယ်မြေပြင်စီယုံရေးလုပ်ငန်းတွေဟာခက်ခဲကြောင်းပါတီတချို့ကဝေဖန်ကြပါတယ်။ပါတီအနိုင်ရရေးထက်ပြည်သူလူထုရဲ့ကျန်းမာရေးကိုအလေးထားပြီးမှမဲဆွယ်ရတာဖြစ်လို့ပါတီစီယုံရေးကခက်ခဲကြောင်းကမာရွတ်မျိုးနယ်ပြည်သူ့လွတ်တော်နေရာဝန်ပြိုင်မဲ့ပြည်သူ့ပါတီကဦးနေရန်ဦးကပြောပါဗါတယ်
။တမန်လူထံကဆောင်းမထားတဲ့စီကံတွေကျွန်တော်လိုက်နေတယ်။လိုက်တာကဖြစ်တဲ့မြေပြင်ကွန်ဆင့်လို့ကိုခင်းနေလို့မတွေ့ပါဘူး။၆ပေပေါ့ဗျာ။အရင်မလွယ်တာပါ။လူစုလူဝေးရကျွန်တော်တို့မက်ဆက်စီယုံဖို့ဆိုတာအရင်မှခက်ခဲပါတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့ကနီလန်းလေးရှာအောင်ပါဗျာ။အွန်လိုင်းကိုသုံးမယ်။လူမစုဘဲနဲ့ကျွန်တော်နှစ်ယောက်တစ်ပွဲလေးနဲ့ဖွဲသွားမယ်။ဖွဲပစ်မယ်ပေါ့နော်။ဒီလိုနီလန်းလေးတော့ကျွန်တော်တို့သုံးမယ်။ပြန်ချုံအောင်ကျွန်တော်အကြောင်းရင်းဌာနဥစ္စာကချမှတ်တာစီကံတွေကျွန်တော်လိုက်နာတော့လို့ရှိပါ့မယ်။ဟုတ်ကဲ့
။မန္တလေးတိုင်းအမရပူရာမြို့နယ်တိုင်းလွှတ်တော်ကိုယ်စားလှယ်လောင်းဖြစ်တဲ့ပြည်သူ့ရှေ့ဆောင်ပါတီဥက္ကဋ္ဌဦးစာနီအောင်ဟွန်ကတော့မဲဆွယ်စည်းရုံးရေးခက်ခဲရေးကြောင့်လူမှုကွန်ရက်ကိုအသုံးပြုမဲဆွယ်သွားဖို့ရှိရလို့ပြောပါတယ်
။ခုကကိုဗစ်ကာလဖြစ်တဲ့အတွက်ကျွန်တော်တို့မှတော်တော်စိန်ခေါ်မှုကများပါတယ်ဗျ။လူကလည်းကန့်သက်ချက်တွေလည်းရှိတဲ့အတွက်ကျွန်တော်တို့အခုလောက်တာတောင်မှကျွန်တော်ကသူ့ဒေသနာရမိန်တို့ကျမရဲ့ဝန်ကြီးဌာနရဲ့မိန်တွေကိုလိုက်နာပြီးဆောင်ရွက်နေရတာဖြစ်ပါတယ်ဗျ။ဒီကိုဗစ်ကာလအချိန်တွေပေါ်မူတည်ပြီးတော့ကျွန်တော်တို့ကဆိုရှယ်မီဒီယာကိုပဲကျွန်တော်တို့ကအားပြုပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်ခင်ဗ
ျအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဒုဥက္ကဋ္ဌဒေါက်တာဆောင်မြင့်မောင်ကတော့ပါတီအားလုံးကကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအတိုင်းလုံဆောင်ရတာဖြစ်လို့မဲဆွယ်စည်းရုံးရေးဟာညီတူညီမျှအခြေအနေသာဖြစ်တယ်လို့မီဒီယာတွေကပြောခဲ့ပါဗျ။
အဲ့တော့ COVID-19 ကလည်းဒီယာကစိန်ခေါ်မှုအစ်စ်တယ်ကျွန်တော်တို့မှစိန်ခေါ်မှုအစ်စ်မဟုတ်ဘူးအမေရိကန်တွေလည်းရုပ်ောက်ကွေးရှိတယ်စိန်ခေါ်မှုအစ်စ်အဲ့တော့ပါတီတိုင်းအတက်ဘယ်သူမှဘယ်သူအတာရတာမရှိဘူး။ pandemic ဖြစ်နေတဲ့ယောဂါကလတ်ချိန်ကြီးတစ်ခုမှာစီယုံရေးလုပ်တဲ့ရွေးကောက်ပွဲဖြစ်တယ်မဖြစ်ပဲဆိုတာကတော့ဆိုးရရောပြည်သူရောကျန်းမာရေးဌာနပေါ့သက်ဆိုင်ရာဌာနတွေအားလုံးကဒီကိုဗစ်ကိုဘယ်တော့တားနိုင်တယ်လဲဆိုတဲ့ပုံမှန်လည်းမူတည်နေတဲ့တူပါ။2020ရွေးကောက်ပွဲကတော့ပြည်ဆိုင်မှုကြီးမားမယ်ပြဿနာတွေလည်းအရင်ကတည်းကပိုရှုံနိုင်တယ်စိန်ခေါ်မှုအစ်စ်ဖြစ်
။ကျန်းမာရေးဝန်ကြီးဌာနကအိမ်မနေညွှန်ကြားချက်ထုတ်ထားရင်မြို့နယ်တွေမှာပါတီကိုယ်စားလှယ်လောင်းနေမဲဆွယ်ခွင့်မရပါဘူး။မဲဆွဲစီယုံရေးလှည့်လည်သူတွေလိုက်နာဖို့အင်တာနက်သုံးပြီးမဲဆွဲရမှာလိုက်နာဖို့အင်ဂျာယာရောက်မဲဆွဲရမှာလူ15ယောက်ထက်မပိုဘူးဒါတွေကိုပြည်အောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်ဒါတွေကပါတီကြီးတွေအတွက်အခက်အခဲမရှိပေမဲ့ပါတီငယ်တွေလူမျိုးစုပါတီတွေအတွက်တော့စိန်ခေါ်မှုဖြစ်မယ်လို့ပြောကြတာလည်းရှိပါတယ်ကမာရွေးမြို့နယ်ရန်ကုန်တိုင်းလွှတ်တော်နေရာဝန်ပြိုင်မဲ့ပြည်သူပါတီကဦးရဲနိုင်အောင်ကတော့ရွေးကောက်ပွဲကော်မရှင်နဲ့တွေ့ဆုံဆွေးနွေးမှုတွေကနေအပြေရှာနိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်
။ရွေးကောက်ပွဲလုပ်ငန်းစဉ်တိုင်းပြည်ရဲ့အချုပ်အခြာအာဏာကိုလွှဲပြရမယ့်လုပ်ငန်းစဉ်ဖြစ်တဲ့အတွက်နော်လွတ်လပ်ပြတာပါလေဆိုတဲ့အခြေခံစံနှုန်းတော့ပြည့်စုံမှုတွေ ဒါဒီကျွန်တော်ပဂတိလိုအပ်ချက်ဒီမိုကရေစီစံနှုန်းရလိုအပ်ချက်ဖြစ်တဲ့အတွက်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီနဲ့တွေ့ဆုံဆွေးနွေးမယ်အရက်ဖက်ဖွဲ့ကြီးနဲ့အမှန်တကယ်ဆွေးနွေးပြီးတော့လုံတင်လုံထိုက်တဲ့လုပ်ငန်းတွေကိုဆောင်ရွက်မယ်ချမှတ်မယ်ဆိုရင်ကျွန်တော်တို့ပြည်သူပါတီတွေတခြားနိုင်ငံရေးပါတီအားလုံးနဲ့တန်းတူကျော်ဖြတ်ရမယ်ကျော်ဖြတ်တဲ့အခက်အမှန်တကားကိုကျော်ဖြတ်ပြီးတော့ပြည်သူလူထုရဲ့ထောက်ခံမှုရအောင်မယ်လို့ဒါလေးတန်းချတာပါ
နိုဝင်ဘာ၈ရက်မှာကျင်းပမယ့်ထွေထွေရွေးကောက်ပွဲကိုတတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်လောင်းနေနဲ့နိုင်ငံရေးပါတီ60ကျော်ကကိုယ်စားလှယ်လောင်းစုစုပေါင်း6969ရောင်းဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြီးပို့ထားတာပါ။
2020ရွေးကောက်ပွဲအတွက်ဝင်ရောက်ရှင်ပြိုင်မယ်ကိုယ်စားလှယ်လောင်းတွေရဲ့မဲဆွယ်စည်းရုံးရေးကာလပထမဦးဆုံးနေ့မှာကယောဂကာကွယ်ရေးစည်းမျဉ်းတွေကိုလိုက်နိုင်ရမှာအားနည်းနေတယ်လို့ရွေးကောက်ပွဲစောင့်ကြည့်သူတွေကထောက်ပြနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးကာလရပ်ပေါင်း60ဟာဒီကနေ့မှစတင်လာပါပြီ။ကာယောဂါကာလမှာမဲဆွယ်စည်းရုံးရမှာဖြစ်လို့ဒီလုပ်ငန်းတွေကိုဆောင်ရွက်ရမှာလိုက်နာရမယ့်အချက်တွေကိုကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကချမှတ်ပေးထားပြီးမိမိနေအိမ်တွင်သာနေထိုင်ရေးအစီအစဉ်သတ်မှတ်ထားတဲ့မြို့နယ်အတွင်းမဲဆွယ်စည်းရုံးနာလုံးဝမလုပ်ဖို့ကိုလည်းတားမြစ်ထားပါတယ်။အခုလိုကံယောဂထိန်းချုပ်ကာကွယ်နိုင်မှုအတွက်ထုတ်ပြန်ထားတဲ့ကန့်သတ်ချက်တွေကြားကနေစီယုံရေးကာလကိုဆောင်ရွက်နေသူတွေအတွက်အခက်အခဲရှိနေသလိုစီယုံရေးပထမနေ့အစမှာကျန်းမာရေးဌာနညွှန်ကြားချက်တွေပေါ်လိုက်နာမှုအားနည်းနေတာတွေရှိနေတယ်လို့ရွေးကောက်ပွဲပညာပေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ပြင်စမမန်နိုင်ရဲ့ဒါရိုက်တာဦးနေဝင်းနိုင်ကပြောပါတယ်
ခုကျွန်တော်တို့ဒီအင်တာနက်မှာတက်လာတဲ့ပုံတွေရကြည့်လို့ရှိရင်တော့လိုက်နာမှုတွေအားနည်းတာပေါ့အထူးသဖြင့်တော့ဒီနေ့လူမျိုးကမ်ပိန်းလူအများကြီးတွေနဲ့လှုပ်တဲ့ကိစ္စမျိုးမှာဟောထားပါတော့နော်အယောက်50ထဲမကျော်ရဘူးဆိုတဲ့ဟာမျိုးတွေလည်းကျော်သွားကောင်းကျော်သွားနိုင်တယ်ကျော်သွားတယ်လို့လည်းကျွန်တော်တို့ကမြင်ရတယ်အဲဒီလိုမျိုးကိစ္စတွေနဲ့ပတ်သက်ရင်တော့ကျွန်တော်တို့က UEC ကတော့ဘယ်လိုမျိုးဆက်ပြီးတော့မှထုတ်ပြန်မလဲတော့မသိဘူးပေါ့လေအဲ့တော့အဲ့ဒါမျိုးနဲ့ပတ်သက်မှ UEC ကတော့ဘယ်လိုမျိုးရေးယူမယ်ဆိုတဲ့ကိစ္စအဲ့တို့ဒီမို့ကျွန်တော်တို့ဒီတည်တံတော့အမိတ်နဲ့ပဲကျွန်တော်တို့ကဆက်ပြီးတော့မှသွားမလားမပြောတတ်ဘူးအဲ့တော့ကျွန်တော်ပါတီတွေတကအထုတ်ကလည်းတော့ဟိုဘေးကျန်နေချက်ဖြစ်တာပေါ့လေ။ဘာကြောင့်လဲလို့ပြောတဲ့အခါမှာသူတို့ပါတီအွန်လိုင်းကြီးကလူထုထောက်ခံမှရမှာ哦။အဲ့တော့လူထုထောက်ခံနေဆိုတာကလူထုတွေကလူလုံးဖက်ပြမှာအတုတ်တိမို့တစုံတရား supporting ပြတဲ့ခါကျမှသူတို့ကလူထုထောက်ခံမှုဆိုတာမြင်ရတာလေ။အဲ့ဒီလိုမျိုးဆိုတဲ့ခါကျတော့ပါတီတွေလည်းဘေးကျန်နေချက်ဖြစ်နေတဲ့သဘောမှာတော့ရှိပါတယ်ဗျ။
လက်လက်မဲဆွယ်စည်းရုံးရမှာလိုက်နိုင်ရမယ့်အချက်တွေနဲ့လူစုလူဝေးမဖြစ်စေဖို့ကိုအဓိကဦးတည်ဆောင်ရွက်ဖို့တတိပေးထားပါတယ်။အဲ့ဒါအပြင်မဲဆွယ်စည်းရုံးရေးကာလတစ်လျှောက်လုံးမှာတအုပ်နဲ့တအုပ်အနည်းဆုံး6ပေကွာရှိနေဖို့နဲ့နေရာအခြေဝန်းပေါ်မူတည်ပြီးလူ50ထဲမပူပဲဆောင်ရွက်ရမယ်လို့လည်းကန့်သတ်ထားပါတယ်။မဲဆွယ်စည်းရုံးရေးဆောင်ရွက်သူတွေအားလုံးကျန်းမာရေးညွှန်ကြားချက်တွေကိုလိုက်နာဖို့လိုတယ်လို့ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ဖန်တီအိမ်ရဲ့ဒါရိုက်တာဒေါက်ခင်လင်းငယ်ကပြောပါတယ်။
ဒီကမ်ပိန်းလုံးမဲ့လူရင်းအနေနဲ့အဲ့အရာကိုလုပ်ဖို့လိုအပ်တာပေါ့နော်တကယ်လို့လုပ်မယ်ဆိုရင်တော့ဒီနေ့ကတော့ပထမဆုံးနေ့အနေနဲ့တော့ဒီလူလူကြားထဲမှာကိုယ့်ပါတီဝင်နေနဲ့ပဲသူတို့ဘယ်လိုလုပ်မယ်ဆိုတာမျိုးတွေလောက်ပဲဒီပါတီကိုယ်စားလှယ်တယောက်ကစီယုံကြီးမဲဆွယ်ပွဲတို့ဘာလို့အဲ့လိုတက်တက်တီးတန့်ဖိတ်တာမျိုးတော့ဒီနေ့မတွေ့သေးဘူးရှင်ဟုတ
်ကဲ့ကျမကြီးညွှန်ကြားချက်တွေကိုစီယုံကြီးလှုပ်ရှားသူတွေတာလိုက်နိုင်ရမှာမဟုတ်ပဲကိုအားပေးမဲ့ပါတီနဲ့ကိုယ်စားလှယ်လောင်းတွေပေါ်ထောက်ခံမဲ့ပြည်သူတွေအနေနဲ့လည်းမဖြစ်မနေလိုက်နာဆောင်ရွက်ဖို့အရေးကြီးတဲ့အကြောင်းဘ ਹੁ ကုဆက်ယောဂတိုက်ဖြက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကလည်းသတိပေးထားပါတယ
်ဒီအချိန်မှာတော့ဟိုလူကြားသူကြားတဲ့အုပ်စုတွေမသွားတာတော့အကောင်းဆုံးဖြစ်ပါမယ်။သွားရင်လည်းအကောက်ွယ်မရှိပါဘူး။ဘုသွားပါ။အဲ့ဒီနေရာမှာတခုပြောချင်တာကတော့ဖြည့်ရှိတခုတည်းဟာဆိုရင်ယောဂကိုမကောက်ွယ်နိုင်ပါဘူး။ဖြည့်ရှိရဆိုလို့ရှိရင်မျက်လုံးကိုယောဂကပိုးပါတဲ့အဲ့ဒီအဆက်မုံတွေမစင်အောင်သာကောက်ွယ်ပေးတာဖြစ်ပါတယ်။အဲ့ဒါဆိုတော့ mask ကိုဖြည့်ရှိရတတ်ထားခြင်းဟာအကောင်းဆုံးပါပဲ။ဘယ်လိုမှမဖြစ်နေမှာမို့ mask ကတော့မဖြစ်မနေတတ်ရမှာဖြစ်ပါတယ်။ဖြည့်ရှိတခုတည်းနဲ့ဒီလိုပေါ့နော်တက်ပြီးတော့သွားလာလောက်ကင်နေတာဆိုရင်ယောဂပိုးမကောက်ွယ်နိုင်ဘူးဆိုတဲ့အကြောင်းလည်းပြောချင်ပါတယ
်။ပြည်တော်စုရွေးကောက်ပွဲကော်မရှင်ကလာမယ့်အထွေထွေရွေးကောက်ပွဲအတွက်လက်ဆွဲစည်းရုံးရေးကာလကိုဒီကနေ့ကအစပြီးနိုဝင်ဘာ6ရက်ည12နာရီအထိခွင့်ပြုထားပြီးတော့ကိုဗစ်ကာလမှာထုတ်ပြန်ထားတဲ့ကျန်းမာရေးလမ်းညွှန်ချက်တွေကိုအထူးအလေးထားလိုက်နာဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။လာမယ့်ရွေးကောက်ပွဲအတွက်တတိပုဂ္ဂလနဲ့နိုင်ငံရေးပါတီ90ကျော်ကလွှတ်တော်ကိုယ်စားလှယ်လောင်း6969ရောင်းဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်ရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့
အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ COVID ရောဂါပိုးပြည်တွင်းကူးစက်မှုလုံးမြင့်တက်လာနေတဲ့ရန်ကုန်တိုင်းတွင်းကမြို့နယ်တော်တော်များများမှာရောဂါပိုးတွေ့ထားတဲ့သူတွေနဲ့ထိစပ်မှုရှိမရှိခြေရာကောက်ဆစ်ဆဲမှုတွေနဲ့ကျန်းမာရေးဆစ်ဆဲမှုတွေဒီကနေ့လိုက်လံလှုပ်ဆောင်နေပါတယ်။ကျမစုမုံကဆက်သွယ်မေးမြန်းထားတာတင်ဆက်ပေးချင်ပါတယ်ရှင်။ကမ္ဘာကရောဂါ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကဒီသတင်းပတ်တွင်မှာကိုနေ့စဉ်ရက်ဆက်ဆိုသလိုလူတရာကျော်အုပ်စုလိုက်ပိုတွေ့ရှိမှုမြင့်တက်လာတာကြောင့်မြန်မာနိုင်ငံတွင်ကူးစက်ခံရသူပေါင်း 1,600 ကျော်အထိရှိသွားပြီဖြစ်ပါတယ်။ပြပခီးသွွားရာဇဝင်လည်းမရှိပိုတွေ့လူနာနဲ့ထိုက်ရိုက်ထိတွေ့ဆက်ဆံမှုမရှိတဲ့သူတွေစီမှာပါကိုရိုနာဗိုင်းရပ်စ်ပိုကူးစက်လာနေတဲ့အတွက်ပြည်သူလူထုအနေနဲ့အပြစ်မထွက်ကြဘဲအိမ်ထဲမှာပဲနေကြဖို့ stay at home အမိန့်ထုတ်တာအသွာလာကန့်သတ်မှု lockdown ချတာတွေစတဲ့ကာကွယ်မှုတွေတင်းတင်းကြပ်ကြပ်ဆောင်ရွက်နေပါတယ်။ဒီကနေ့မှာတော့ရန်ကုန်တိုင်းတွင်းကမြို့နယ်တော်တော်များများမှာ COVID-19 ကူးစက်ခံရသူနဲ့ထိတွေ့မှုရှိမရှိလူမှုကြား contact tracing ခြေရာကောက်စစ်ဆေးမှုစတင်ပါတယ်။ဒီလိုလူမှုကြားဘာကြောင့် contact tracing အိမ်နာရရောက်စစ်ဆေးနေရပါသလဲဆိုတာကိုတော့ Community Fever Clinic ရန်ကုန်ရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကရှင်းပြပါတယ်။
အဓိကဒီ COVID-19 positive ဖြစ်တဲ့မြို့နယ်တွေအဓိကကျွန်တော် contact tracing လိုက်တာပေါ့နော်ရက်ွက်တွေသွားမယ်အခြားတွေတိုင်းမယ် data လေးတွေကောက်မယ်ပေါ့နော်ခီးသွွားရာသဝင်ရှိလားမရှိဘူးလားဖျားလားမဖျားဘူးလား COVID-19 ရောဂါလက္ခဏာတူလားမတူဘူးလားပေါ့နော် positive လူနာနဲ့ထိတွေ့တာရှိမရှိပေါ့နော်ဒီ hidden case ဆိုတော့မြုပ်နေတဲ့ case တွေအိမ်မှာအောင်းနေတဲ့ case တွေ COVID-19 ရောဂါလက္ခဏာပေါ့နော် suspect လူနာတွေထွက်လာမယ်ပေါ့နော်အဲပြောမှဆိုရင်အားသာချက်တွေကအများကြီးပဲပေါ့နော်တခုအားနည်းချက်ကတခုလူစုလူဝေးပုံစံမျိုးစုလူလူဖြစ်သွားမယ်ပေါ့နော်လာမယ်ဆိုရင်လည်းအကောက်ွယ်အပြည့်စုံနေပေါ့နော်ဒီ mask တခုတည်းမဟုတ်ဘဲနဲ့ကျွန်တော်တို့ဒီ face shield out cap ပေါ့နော်ပြီးတော့တော့လက်အိတ်ကျွန်တော်အရှိမကားတဲ့အင်ကြီးပါကားတဲ့ apron တွေပေါ့နော်ဝေးပြီးတော့အကောက်ွယ်အပြည့်စုံနေဒါရောက်စစ်ဆေးခံပါသတင်းအချက်လက်အတိအကျအမှန်ကန်လေးပေးပါပေါ့နော
်လူလူကြာ contact tracing စတင်စစ်ဆေးမှုတွေထဲမှာကနဦးမြို့နယ်တမြို့နယ်မှာပါဝင်တဲ့သင်္ကန်းညွန့်မြို့နယ်ရဲ့စစ်ဆေးမှုအခြေအနေကိုတော့စေတနာဝင်တဲ့ဆရာဝန်ဒေါက်တာကျော်စွာဦးကပြောပြပါတယ်
ကျွန်တော်တင်ငန်းညုံကတော့ဒါပရမတ်ဆုံးပိုက်လော့ပေါ့လေသေးဦးအနေနဲ့ထားလုပ်ဖြစ်တာပါ၁၀ရက်ကွက်ပါအဓိကတော့ကျွန်တော်ကဒီအချားတိုင်းနဲ့ဆက်ပါတဲ့ကားကြီးတွေနဲ့ပေါ့နော်တန်တရားနေတွေ့တယ်ဆိုတော့ကျွန်တော်ကတွက်ထုတ်ပြီးတော့ပေါ့လေသူတို့တတ်မှတ်ထားတဲ့ category ထဲမှာဝင်တယ်ဆိုလို့ရှိရင်စာကောင်တို့ဘက်နှာခေါင်းတို့ဘက်ကိုယူနေပေါ့လေဒီလို surveillance ဆုံးပါလေကျွန်တော်တို့ပါလေချုပ်ကိစ်တွေလည်းထွက်လာနေတာပေါ့နော
်မဖြစ်မနေစမ်းမာရေးလာရောက်စစ်ဆေးကြဖို့ရက်ွက်အုပ်ချုပ်ရေးမှုတွေရဲ့နှိုးစော်စော်ဩချက်တွေနဲ့လမ်းတိုင်းလိုလိုမှာဒီကနေ့ contact tracing ကိုယ်တိုင်တွားရောက်စစ်ဆေးခံသူတွေထဲမှာတော့ကျမတို့ VOA မြန်မာပိုင်းက Vlog အစီအစဉ်တင်ဆက်သူ Notizen လည်းပါဝင်ပါတယ် Notizen ကတော့လူတွေရာနဲ့ခြေလမ်းမတွေပေါ်ထက်စုဝေးပြီးအုပ်စုလိုက်ကြီးအချိန်ကြာမြင့်စွာနဲ့စောင့်ဆိုင်းစစ်ဆေးခံရမယ့်အစားအချိန်သတ်မှတ်ချက်တွေနဲ့လှုပ်ဆောင်တင်ပါတယ်လို့အကြံပြုပါတယ
်ဒီနေ့လုံးမဲ့အစီအစဉ်ကမင်းညာသူတို့ကလိုက်ပြီးတော့អော်တာတစ်ဆောင်းလာတော့တနေ့ကျတော့ကြာတယ်ဘာလို့လဲဆိုတော့လူတွေအများကြီးပဲရာနဲ့ခြေမယ်လို့ထင်နေပေါ့နော်အလူတွေကတော့ပူပေါင်းပါဝင်မှုရှိတယ်ပေါ့နော်အရှိလုံတော့ခက်တယ်ဖြစ်မှာပေါ့ဘာလို့လဲဆိုကလေးလေးပစ္စည်းလေးတွေအစားထွက်ပြီးတော့ပြောလူကြီးတွေအသက်ကြီးကြီးတွေလည်းထွက်ပြီးတော့ပါဝင်လာကြရဲဆိုတော့ဒါကတော့သူတို့ပူပေါင်းဆောင်ရွက်မှုအားကကောင်းတယ်ဒါပေမဲ့အန်ဒီရရှိတဲ့အခြေအနေတခုခုသိစင်တယ်သူစင်ပြောချင်တာကအကယ်၍အကုန်လုံးကိုပါစေချင်တယ်လုံခြုံစေချင်တယ်ဆိုရင်ဒီဥပမာဒီဒေတာကန်လန်းဆိုရင်ဘယ်နှစ်နာရီလောက်လားပြောနောက်ထပ်ဒလန်းဆိုဘယ်နှစ်နာရီလောက်လားဆိုရင်ပိုင်းလိုက်ကိုနာရီလိုက်ခွဲပြီးတော့ပို့လို့ရှိရင်တော့ဒီ NDA ကပူပြီးနေမဲ့တစ်စင်းတစ
်မြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းနယ်တွေမှာကမ္ဘာ့ကရောဂါ COVID-19 ကူးစက်မှုများလာချိန်မှာပိုးတွေ့လူနာပြည်တွေအုပ်စုလိုက်ရှာဖွေတွေ့ရှိနေတဲ့ရန်ကုန်တိုင်းတွင်ခရိုင်မြို့နယ်အလိုက်ရောဂါပိုးကူးစက်မှုကြိုတင်ကာကွယ်ရေးအစီအစဉ်တွေကိုအိမ်နာရီယာရောက်ကျန်းမာရေးစစ်ဆေးပေးနေပါတယ်။ဒါပေမဲ့လည်းဒီလိုဒုတိယချိန်တကြောပြန်ကူးစက်မှုတွေကြားမှာတင်းကျပ်ကန့်သတ်မှုတွေတိုးလာတာကြောင့်ပြည်သူလူထုရဲ့လူနေမှုအခက်အခဲတွေကြုံလေရတာမို့ဒီအခြေအနေပေါ်မှာရေရှည်ထိန်းချုပ်နိုင်မှာမလားဆိုပြီး ီရန်ကုန်မြို့ကလူလူဘက်ကတော့စိုးရိမ်မှုတွေမြင့်တက်လာနေပါတယ်ရှင်ကျွန်မဆုမမ
ဒီနေ့မြေပုံမျိုးနဲ့မှာလက်နက်ကြီးတွေကြောက်ပေါက်ကွဲခဲ့တာကြောင့်ဒေသခံ၄ဦးသေဆုံးပြီး၁၀ဦးထက်မနည်းဒဏ်ရာတော့တဲ့ကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါကိုရိုနာဗိုင်းရဲ့ကူးစက်မှုများဆုံးရှိနေတဲ့ရခိုင်ပြည်နယ်မှာလက်ရှိရှိနေပြစ်ခတ်မှုတွေရှိနေသလိုဒေသခံရသားတွေသေဆုံးဒဏ်ရာရတာတွေလည်းတိုးလာနေပါတယ်ဒီကနေ့မနက်ပိုင်းကလည်းရခိုင်မြောက်ပိုင်းကမြေပုံမျိုးနဲ့ညောင်ကန်ကြီးပါမှာလက်နက်ကြီးတွေကြောက်ပေါက်ကွဲပြီးတော့မူလာတန်းကျဆရာမတူပါဝင်ကလေးနှုတ်ဦးနဲ့အမျိုးသားတူသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်သေဆုံးသူတွေနဲ့ဒဏ်ရာသူတွေကိုကန်ထောင်ကြီးဆေးရုံကိုပို့ဆောင်ထားတယ်လို့မြေပုံမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥဖေတန်းကပြောပါတယ
်မနေ့နော်ကိုနိုင်ခွဲလောက်မှာမြေမျိုးနဲ့ညောင်ကန်ပေါ့ညောင်ခက်ကန်လို့လည်းခေါ်တယ်အဲဒီကြီးရသေးကိုလက်မကြီးကြီးလေးချက်ကြောက်ရောက်ပေါက်ကွဲပြီးတော့လေးရပေါ်ရှင်ပြီးဆုံးတယ်ကြားကြားလျှောက်ရောက်နေမလေးရောက်ကတော့ခံရတယ
်ညောင်ကန်ကြီးရဟာမြေပုံမျိုးနဲ့အမ်းမျိုးနဲ့ကြားမှာတည်ရှိတဲ့ကျွန်းဆွေတစ်ခုဖြစ်ပြီးအဲ့ဒီကြီးရနီးမှာတိုက်ပွဲဖြစ်ပေါ်တာမရှိဘူးလို့လည်းဥဖေတန်းကပြောပါတယ
်ဒီသက်ခံနေပြောခဲ့ချက်ရတာအဲ့ဒီနေရာမှာ20အဲ့ဘက်ဖြစ်တာမရှိဘူးအရင်ကလည်းမရှိခဲ့ဘူးအဲ့ဒီမှာအေးအေးလေးပေါ်လာလှုပ်ရှားမှုလာတယ်အဲ့ဒီမရှိဘူးပေါ့သူပြောရအဲ့ဘာတွေပြည်လဲဆိုတော့ဒီကားဆောင်သူကအားမြင့်နေအပိုင်းဂျွာရီနဲ့နီးရဆိုတော့အဲ့အားမြင့်နေတဲ့အမှန်တော့စကန်တစ်ခုခုကအမေကြီးဆောင်နဲ့ပြစ်တာပဲဖြစ်နေလို့သူတို့ကတော့ပြောပြတယ်ပေါ့
ဒီပုံမျိုးနဲ့တွင်ပြစ်ခတ်မှုတွေဟာတမ်တော်ဖက်ကပြစ်တာဖြစ်တယ်လို့ဒေသခံတွေယူဆကြပါမယ်တမ်တော်ဖက်ကတော့ပြစ်ခတ်မှုနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်ထားတာမရှိသလိုဒီအကြောင်းကိုမေးမြန်းဖို့တမ်တော်သတင်းမှန်ပြန်ကြားရေးဖွဲ့ပြောခွင့်ရသူတွေကို VOA ကဆက်တွေ့ခဲ့ပေမဲ့လည်းဖုံးလက်ခံဖြေဆိုခြင်းရှိမရှိတာလည်းဖြစ်ပါတယ်လက်ရှိအချိန်မှာညောင်ခံကြီးရွာဒေသခံ2000ကျော်လောက်ဟာပြစ်ခတ်မှုတွေကြောင့်နှိစက်အကြီးရွာတွေကိုထွက်ပြေးနေကြရတယ်လို့ညောင်ခံကြီးရွာဒေသခံတဦးကပြောပါတယ
်ရွာသားတွေကလည်းဖိတ်နေကြတာပြည်သားအတူကခနဲ့ကြီးရှိတယ်လူတွေကတထောင်းနှိုက်ချုံနဲ့နှစ်ပြပါအဲဒေသခံတွေဒေသခံတွေဆိုလို့ပြီးလက်နက်ကြီးကြရဲဆိုပြီးတန်ကြဆိုတာအဲဒီမြေကြီးထိမှာမာခါကပ်ပါ
ပြီးခဲ့တဲ့ရပိုင်းတွေမှာလည်းရခိုင်နောက်ပိုင်းကြောက်တော်မြို့နယ်မှာခြေရွာတွေမီးရှို့ခံရတာရှိသလိုဒေသခံတွေဦးလေးတည်ဆုံခဲ့ပါတယ်ရခိုင်ပြည်နယ်မှာမကြသေးခင်ကဆက်လို့ကိုဘဲကတ်ရောဂါကူးစက်မှုတွေတိုးလာရတာတပြင်းနယ်လုံးမလိုအပ်ရင်ပြင်မထွက်ကြဘူးနဲ့ပြင်နယ်တစ်ခုလုံးနှိပညာမထွက်ရမင်းထုတ်ပြန်ထားရပါတယ်ကယောဂကူးစက်မှုတွေများဆုံးကြုံနေရတဲ့ရခိုင်ပြည်နယ်မှာလက်နက်ကင်ပဏိပခတွေကြောင့်ဒေသခံတွေဒုက္ခရောက်ရမယ့်အရေးပြည်တွင်းပြည်ပကသတိပေးနေချိန်မှာပဲတိုက်ခိုက်မှုတွေဆက်လက်ဖြစ်ပေါ်နေတာပါမြန်မာနိုင်ငံရှေ့ဆက်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးရင်းကတော့ကပ်ဘေးသိနေရှင်တိုက်ခိုက်မှုတွေရစေဖို့ဒီကနေ့ပဲထပ်မံတိုက်တွန်းထားပါတယ်။ကမ္ဘာတဝန်းကာယယောဂာနဲ့ရင်ဆိုင်နေရရှိမှာတိုက်ခိုက်မှုတွေရစေကြဖို့ကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့တိုက်တွန်းချက်ကိုနားထောင်ဖို့နဲ့ကပ်ဘေးနဲ့စစ်တမ်းမှာခံရတဲ့ရခိုင်ပြည်နယ်မှာဒေသခံတွေရေးကြီးတဲ့သတင်းချက်လက်တွေရရှိနိုင်အောင်အင်တာနက်ဝန်ဆောင်မှုတွေအပြည့်အဝပြန်လည်ဖွင့်ပေးဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ။ကျွန်တော်တတ်နိုင်ရခိုင်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါပိုးဖြစ်နှုန်းမြင့်တက်လာတာကြောင့်ထိုင်းမြန်မာနယ်စပ်တွေကိုပါကူးစက်ပြန့်ပွားလာမှာကိုစိုးရိမ်ပြီးထိုင်းမြန်မာနယ်စပ်တပ်ခရိုင်ထဲမှာမြန်မာနိုင်ငံသားအများအပြားနေထိုင်ရာနေရာကလူ3000ကိုအခမဲ့ကိုဗစ်စစ်ဆေးပေးမှုလုပ်တဲ့အကြောင်းပြောပြပါမယ်ကျွန်မမအေးမှာပါထိုင်းပြည်ရဲ့အစီအစဉ်နဲ့ရောဂါရှာဖွေစစ်ဆေးရေးရွေးရှားမော်တော်ယာဉ်တွေနဲ့မဲဆောက်မြို့အတွင်းကစာတင်ကြောင်းနဲ့အချင်းထောင်နေဆက်ချစ်ပြေတရားနဲ့မြန်မာဘက်ကလူတွေအဝင်ထွက်များတဲ့နေရာတွေကိုအခမဲ့ကိုဗစ်စစ်ဆေးပေးတဲ့ဝန်ဆောင်မှုကိုစက်တင်ဘာလ10ရက်နေ့ကစတင်ခဲ့ပါတယ်။ဒီစစ်ဆေးပေးပွဲကိုတက်ခရိုင်ဝင်လည်းတက်ရောက်ခဲ့ပါတယ်။အခမဲ့ဝန်ဆောင်ရမှာတက်ဆိုင်ရာစင်တာအနီးနားမှာရှိတဲ့မိသူမဆိုလူမျိုးမရေးဘာသာမရေးတွားရောက်စာရင်းပေးသွင်းပြီးစစ်ဆေးမှုခံယူနိုင်ပါတယ်။ဒီစီစဉ်နဲ့ပတ်သက်လို့အစ္စလမ်စာတင်ကျောင်းစင်တာကမြန်မာနိုင်ငံသားစေတနာဝန်ထမ်းတဦးကအခုလိုရှင်းပြပါတယ်။
ကျွန်တော်နေဆက်ဖြစ်တော့ပေါ့အဲ့ဒါကိုဆိုင်းသွားနေပြီးတော့ကျွန်တော်တို့ဒီတက္ကရာမဲဆောက်ဆွဲကိုအယောက်3000ခုတာပေးရပေါ့နော်3000ခုတာပေးတဲ့နေရာမှာဒီကျွန်တော်တို့ဒီစလန်ရက်ကွက်ကိုကြာတော့ခုတာအယောက်1000ပေးတယ်ကျွန်တော်ပြီးတော့ရှိရင်နောက်ဒီကျွန်တော်တို့နေဆက်ဖြစ်တဲ့1000ဆိုတာသူကအယောက်900ပြီးရင်နောက်ကျွန်တော်တို့ဒီဆိုင်းမဲဆောက်ဝါဒီ1000ပေါ့မဲဆောက်1000ဆွဲကိုပထမဆုံးအမှုဖြစ်ပြီးဝင်လာတဲ့လူတွေသူကအယောက်300ပြီးသွားပြီဆိုလို့ရှိရင်ဒုတိယချစ်ချစ်ရတရာသွားကြတော့အယောက်900ပြီးသွားပြီဆိုလို့ရှိရင်နောက်ကျွန်တော်တို့ဝက်မက်ကဆာဆိုတာကအဲ့ဒီဖုန်ကြီးကြောင်းမက်ကဆာဖုန်ကြီးကြောင်းဆိုတာကြတော့အယောက်600ပေးတယ်
အဲ့ဒီမှာကျွန်တော်တို့ဒီဆွေးပြောင်းလို့ဒီမှာနေရှိတယ်ဒီရက်ကွက်မှာနေတဲ့ထိုင်းလူမျိုးတွေလည်းပါတယ်နောက်ဒီကျွန်တော်တို့ကျောင်းသားမိသားတွေလည်းပါတော့နော်ဒီယောဂလက်ဆွဲလက်ဆက်တဲ့နေရာမှာဒီနေ့မှာတော့ကိုဗစ်ကပ်ယောဂပို့လာရောက်စစ်ဆေးသူအများစုဟာမြန်မာနိုင်ငံသားတွေဖြစ်ကြပါတယ်ရှိလာတဲ့ခါကျတော့ဒီယောဂပို့တဲ့ကိုဆက်ပြောင်းပါရင်
ကျမကျွန်တော်နောက်အိမ်မှာလည်းမိသားစုတွေနဲ့ရှိတယ်ဟုတ်လားမြန်မာနိုင်ငံဘက်မှာကိုဗစ်ကပ်ရောဂါကူးစက်မှုနှုန်းမြင့်မားလာတဲ့အတွက်ထိုင်းဘက်ကစိုးရိမ်ပူပန်မှုတွေရှိနေပြီးဒီလိုရွေးရှားမော်တော်ယာဉ်တွေနဲ့စစ်ဆေးပေးတာပထမအဆုံးဖြစ်ပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
ဗီဒီယိုရေမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြန်ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ် 19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်းဗီဒီယိုရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုရောVOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်တို့အပြင် VOA Facebook
အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါလိမ့်ရှင်။နိုဝင်ဘာရွေးကောက်ပွဲအတွက်မဲဆွယ်ပွဲတွေအချိန်မြင့်လာတဲ့အချိန်မှာပဲစစ်မှုဒဏ်တွေကိုသမ္မတဒေါ်နယ်ထရန့်ချိုးနှိမ်ခဲ့ရခဲ့တဲ့ဆိုပြီးမဂ္ဂဇင်းတစ်ခုကရေးသားခဲ့တာကိုသမ္မတထရန့်အစိုးရဖော်ဝင်ပြီးအပြင်းအထန်ညှင်းဆိုကာကွယ်နေရပါတယ်။ဒေါ်နယ်ထရန့်အနေနဲ့သမ္မတဒါဝင်နဲ့မတင်တော်ဘူးဆိုတာကို မဂ္ဂဇင်းပါရေးသားချက်ကပြသနေတယ်ဆိုပြီးဒီမိုကရက်တစ်ပါတီသမ္မတလောင်ဂျိုးဘိုင်ဒန်ပါဝင်ဝေဖန်သူတွေထောက်ပြနေကြပါတယ်။ RSS ဆော်ဗာဒီရဲ့သတင်းလောက်ကိုတင်ပြပါမယ်။ကျွန်တော်ဒိတ်ထိုင်ဦးပါ။ကြာဆုံးစစ်တီတွေနဲ့ပတ်သက်ပြီးသမ္မတထရန့်ချိုးနှိမ်ခဲ့ရခဲ့တဲ့ဆိုတဲ့အသေးစိတ်ကိုအမည်မဖော်လိုသူရဲ့ပြောဆိုချက်ကိုကူကားပြီးသံအတ္တလန်တစ်မဂ္ဂဇင်းက ပြခဲ့တဲ့ဘက်ကရေးသားခဲ့တာပါ။ဆောင်းပါးမှာပါတဲ့အကြောင်းအရာတွေကိုတခြားသတင်းဌာနတွေကလည်းအတည်ပြုရေးသားပါတယ်။သမ္မတထရန့်ကတော့ဒီကိစ္စကိုတနင်္ဂနွေနေ့ကတွစ်တာမှာအကြောက်ခံခြင်းဆိုပါတယ်။သတင်းဌာနတွေကဒီမိုကရက်တီနဲ့ပေါင်းပြီးသတင်းမှားတွေကြီးကြဲဝါရဖြန့်သူ့ကိုတိုက်ခိုက်နေပြီလို့ဆွဆွဲပါတယ်။ဒီမိုကရက်တစ်ပါတီသမ္မတလောင်ဂျိုးဘိုင်ဒန်ကတော့ဒီသတင်းအတိုင်းအမှန်ပ
ို့ဒီအခုပြောတဲ့အတိုင်းသာမှန်နေဆိုရင်သမရထရန့်အနေနဲ့သူရည်ရွယ်ပြောဆိုခဲ့တဲ့ကြာဆုံးစစ်တီတွေရဲ့မိဘတွေလက်ရှိစစ်မြေပြင်မှာတောင်းဝန်ထမ်းနေတဲ့စစ်မှုထမ်းတွေရဲ့မိဘတွေကိုနှိမ့်နှိမ့်ချကြရွရွကြွကြတောင်းပန်တင်ပါတယ
်သမရထရန့်ကတော့သူဟာအမေရိကန်စစ်တပ်နဲ့စစ်မှုထမ်းတွေကိုအခိုင်အမာထောက်ခံတယ်သူလို့အခုလိုရှင်းပါတယ
် There is nobody that feels more strongly about our soldiers
စစ်သားတွေထိခိုက်ဒဏ်ရာရတဲ့သူရဲကောင်းတွေစစ်အတွင်းကြာဆုံးစစ်တီတွေနဲ့ပတ်သက်ပြီးကျွန်တော်ထက်ခံစားချက်ပိုပြင်းထန်တဲ့လူမရှိပါဘူးဒါကလိန်ညာလှည့်စားတဲ့လုပ်ရပါဒီကောက်ပွဲနီးလာတာနဲ့ဒီလိုမဟုတ်တန်းတရားတွေခမည်းတော်ပို့ပြီးကြားလာရဖို့ရှိပါတယ
်တပ္ပဒဥပမာလက်ထက်ကာဝေးဝင်ကြီးဒါဝင်ယူခဲ့တဲ့စစ်မှုထမ်းဟောင်းချက်ခေကကတော့သက်အတ္တလန်တစ်မဂ္ဂဇင်းပါရေးသားချက်တွေကတပ္ပဒထရန့်ပြောနေကြဒါကသူ့ပုံစံဆိုပြီးထောက်ပြဝေဖန်ပါတယ်အရင်ကွယ်လွန်သွားခဲ့တဲ့ထဲလွတ်တော်အမတ်ဂျွန်မက်ဂင်းကိုလည်းတပ္ပဒထရန့်ပြောခဲ့ဘူးလေဆိုပြီးသူကဥပမာပေးတာပါကျော်ဘဂိနေပတ်လို့သမရထရန့်အခုလိုပြောခဲ့ဘူးပါလေ
He's not a war hero. He is a war hero.
သူကစစ်မြေပြင်ကသူရဲကောင်းတယောက်မဟုတ်ပါဘူး။အဖမ်းခံရလို့ပါ။အဖမ်းမခံတဲ့သူကိုကျွန်တော်ကတော့ကြိုက်တယ်။ Okay.
ကာဝေးဝင်ကြီးအောင်ချာရှ်အေဂေက ABC ရုပ်သံကိုအခုလိုပြောပါလေ
။ It's pretty clear and you can go through a litany
ဒီကနေ့တုန်းကဒီသမားရဲ့တမိုင်းကိုကြည့်ရင်သိရှင်းပါတယ်သူ့နှုတ်ကရွတ်ဖက်နေတာတွေသူ့ပါးစပ်ကပြောတာတွေသူ့လူရဲ့တွေအားလုံးကိုခြုံကြည့်ရင်ဒီ Atlantic Magazine မှာပါတဲ့ The Gold Bug ဆောင်းပါးတွေကအမှန်ဆိုတာသက်သေပြနေပါတယ
်ဒါပေမဲ့လည်း Ohio ပြည်နယ် Republican အုပ်ချုပ်ရေးမှူး Mike DeWine တို့လူတွေကတော့ရွေးကောက်ပွဲနဲ့အချိန်ကြိုက်ပေါ်လာတဲ့ Magazine ဆောင်းပါးအပေါ်မှာမေးခွန်းထုတ်နေပါတယ
် All our things come out in a campaignand I think sometimes
ဆက်ကလာမှာထွက်ပေါ်လာမှာအများကြီးပါပဲဆက်ကလာဓာမျိုးတွေထွက်လာတဲ့အခါတခါတလေလူတွေကတန်တရားနဲ့ကြည်ကြတာတွေလည်းရှိပါတယ်ယူကော့ဘွဲကရက်60ပဲလို့တော့တယ်အခုကိစ္စကြောင့်ဘလို့ရက်ခတ်မှုရှိမယ်ဆိုတာကျွန်တော်မသိပါဘူ
းအမေရိကန်ပြည်သူတွေအတွက်တော့လွတ်တော်အမတ်တွေကိုပြန်လဲရွေးချယ်ရမယ်ယူကော့ဘွဲတွေနဲ့သမ္မတယူကော့ဘွဲမှာမဲပေးဖို့ရက်60တောင်မချမ်းတော့ပါဘူးခင်ဗျာကျွန်တော်သိမ်းထားပြီပါ
ခုဆက်ပြီးရင်ခမ်းကြောင်းဆွေးနွေးခန်းကိုနားဆင်ကြရပါမယ်2020ပြည့်ဝီကော့ပွဲကြီးကျင်းပဖို့နှစ်လပဲလိုတော့တဲ့အချိန်မှာနိုင်ငံတွင်းကိုဗစ်ရောဂါဒုတိယလိုင်းပြန့်နှံ့ကူးစက်မှုကတန့်မသွားပဲတိုးနေစေရှိပါတယ်ဒီအချိန်ဒီအောက်မှာဝီကော့ပွဲကြီးကျင်းပမယ်ဆိုရင်နိုင်ငံရေးပါတီတည်တည်အတွက်မဲဆွယ်စည်းဝေးပိုင်းတွေမှာမညီမျှမှုတွေဖြစ်လာနိုင်တယ်ဆိုတဲ့စိုးရိမ်ချက်တွေကလည်းရှိထားပါတယ်ဒါကြောင့်လဲတနင်္ဂနွေလုံးတိုင်းတာနဲ့ရွေးကောက်ပွဲတွေကိုရွှေမလားမရွှေဘူးလားဆိုတဲ့မေးခွန်းကလည်းရှိနေတာပါကိုဗစ်ကူးစက်မှုအဆိုးဆုံးအခြေအနေမှာရောက်နေတဲ့ရခိုင်ပြည်နယ်ဘက်မှာဆိုရင်တော့လက်နက်ကင်ပြစ်ပခါတွေကလည်းဆက်ဖြစ်နေသေးပါပဲဒီအခြေအနေအားလုံးအပေါ်ခြုံငုံသုံးသပ်ထားတဲ့အမြင်တွေကိုအခုဆွေးနွေးကမှနားဆင်ကြရပါမယ်တီဘောမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရထွန်းရခိုင်မျိုးသားပါတီ ANP ရဲ့မြေပုံမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းတို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာကြော်ရည်ထွန်းတဲ့ဇာတ်ဖြစ်တဲ့ VOE ဆွေးနွေးကန်အစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါဟုတ်ကဲ့မင်္ဂလာပ
ါဆိုတော့အခုဆိုရင်ကျွန်တော်တို့ရွေးကောက်ပွဲကနှစ်လပဲလူတော့တယ်လို့ဆိုရမှာပေါ့လေရွေးကောက်ပွဲကလည်းနှစ်လပဲလူတော့တယ်နောက်ပြီးတော့ဒီမက်ဆွယ်စီယုံရေးတွေကိုလည်းပဲ COVID-19 ဆိုင်ရာအကန့်အသတ်တွေကြားထဲကပဲလိုရမယ်ဆိုပြီးတော့ကော်မရှင်ကထုတ်ပြန်ထားတာလည်းရှိတယ်ကြော်ရည်ထွန်းနှစ်လပဲလူတော့မယ်အချိန်ကိုဗစ်ရောဂါကလည်းပဲရော့မသွားပဲနဲ့နေတတူကတိုးလာနေတဲ့အချိန်ရွေးကောက်ပွဲကိုတက်မှတ်ရက်အတိုင်းလှုပ်တင်တယ်လို့ဆရာယူဆပါလားခင်ဗျအ
ဲကျွန်တော်ကတော့အခုဟိုရှိနေတဲ့အခြေအနေအချက်လက်တွေအရာပေါ့လေအခုရှိနေတဲ့အချက်လက်တွေအရာကတော့ရွေးကောက်ပွဲကိုတက်မှတ်ထားတဲ့အတိုင်းလှုပ်တင်တယ်လို့ကျွန်တော်ထင်မြင်ပါတယ်။ဘာကြောင့်လို့ဆိုတော့ကျွန်တော်တို့နိုင်ငံကအခုဒီ COVID-19 ရောဂါဖြစ်နေတယ်ဆိုပေမဲ့တကဘာလုံးမှာဒီနိုင်ငံနဲ့ဒေသပေါင်း215ခုလောက်ဟာဖြစ်နေတာမှာကျွန်တော်တို့ကနံပါတ်156ဟိုးအောက်လောက်မှာပဲရှိပါတယ
်
ကျွန်တော်တို့အောက်မှာတော့ဟိုပါပေါ့လေနိုင်ငံနဲ့ဒေသ60လောက်တော့ကျန်သေးတာပေါ့သို့တော့ကျွန်တော်တို့ရဲ့အရေအတွက်က1300ကျော်လောက်ပဲရှိသေးတော့ဒီတန်းမှာလူတန်းမှာကျွန်တော်က24ယောက်လောက်ပဲဖြစ်တော့ရှိပါသေးတယ
်ဟုတ်ကဲ့
အများဆုံးကာတာတို့ဘာတို့ကတော့လူတန်းမှာ4000ကျော်လောက်ဖြစ်နေတယ်အမေရိကန်မှာဆိုရင်တော့လူတန်းမှာ19000လောက်ဖြစ်နေတာပေါ့လေ
เน
าะအဲ့တော့အဲ့ဒီလိုနိုင်ငံအမေရိကန်အပါအဝင်နိုင်ငံ20လောက်ကဒီ10လပိုင်း17လပိုင်း12လပိုင်းလောက်တွေမှာရွေးကောက်ပွဲတွေလုပ်ဖို့ရှိတယ်ဗျဟု
တ်ကဲ့
ရှိတော့ကျွန်တော်တို့အမေရိကန်ဆိုလို့ရှိရင်လည်းကျွန်တော်တို့နိုဝင်ဘာလမှာ
ဒီမှာ3ရက်နေမှာလုပ်လို့ပဲ
ဟုတ်ကဲ့လုပ်ပါမယ်လုပ်ပါမယ်ကျွန်တော်က10ရက်နေပေါ့နော်ဆိုတော့ဟိုခြားနိုင်ငံတွေလည်းဒီပြဿနာကတော့ရှိပါပဲဆိုတော့ကျွန်တော်တို့ကနည်းနည်းဟိုပေါ့ဖြစ်တဲ့ဟိုအန်တီရဲ့ဖြစ်ပွားတဲ့နှုံနယ်တော့ကျွန်တော်အယူဆကတော့ရှောင်းဟိုပါပေါ့ရွေးကောက်ပွဲရွှေဆိုင်ဖို့မလိုဘူးလို့ကျွန်တော်ကတော့ယူဆပါ
ဟုတ်ကဲ့ဒီအမေရိကန်မှာဆိုရင်တို့노မ3ရက်နေလုံးမဲ့ရွေးကောက်ပွဲအတွက်ဆိုရင်ဒီမှာအများအပြားဒီအခုဆိုရင်စနေပါပြီကျွန်တော်တို့ဒီမှာတော့ဟိုမေးလင် vote တင်ပေါ့လေစာလိုက်ကနေတစင်ကျွန်တော်တို့မဲပေးတဲ့စနစ်ဆိုရင်ဒီမှာကတို့စာလိုက်ကနေတစင်လုံနေတာလေးရှိပါတယ်ဆိုတော့မဲယုံနေလဲသွားပြီးတော့ပေးကြမှာပေါ့လေအဲ့ဒီနေ့ကျရင်တော့အခုလေးကတော့တို့ကတော့စပြီးတော့ပြင်ဆင်လို့ဆောင်နေတာရှိပါတယ်မဲယုံနေမှာသွားတဲ့လူနဲအောင်ဆိုပြီးတော့တို့ကစာလိုက်ကမဲပေးတဲ့စနစ်ကိုသုံးနေတာတော့ရှိပါတယ်ခင်ဗျာဒါကတော့ကျွန်တော်တို့ American View Company နဲ့ပတ်သက်တဲ့အချက်လေးတစ်ခုပါဆိုတော့ဆရာဦးဖြစ်တန်းရောလက်ရှိ COVID ရောဂါကူးစက်မှုအခြေအနေအောက်မှာရွေးကောက်ပွဲကိုတတ်မှတ်ထားတဲ့ရက်အတိုင်းကျင်းပတဲ့နယ်လို့ဆရာဦးဖြစ်တန်းယူဆပါလားခင်ဗျာ
COVIDတချို့ပြန်ဖြစ်လာတာကတော့ကျွန်တော်တို့ဒီရခိုင်ပြည်နယ်မှာ16ရက်နေ့လောက်ကငွေနဲ့16ရက်နေ့လောက်ကစရပေါ့
ဟုတ်ကဲ့
အဲ့ဒီအချိန်တော်တွင်းမှာပဲအချိန်ပိုင်းရက်ပိုင်းအတော်တွင်းမှာပဲကူးစက်မှုတွေတော်တော်ကိုကျေပြန့်သွားတယ်ရခိုင်ပြည်နယ်တပြည်နယ်လုံးမှာဆိုရင်ရံပြဲတမျိုးနေပဲလွတ်တယ်အဲ့တော့ပြည်မမှာလည်းပဲဒီအဲ့ဒီကာလအတော်တွင်းမှာပေါ့နော်ကျွန်တော်တို့လောက်ဝက်ကြော်ကြော်လောက်အတွင်းမှာကိုပြည်နယ်နဲ့တိုင်းတော်တော်များများဟိုဒါပြောရဘူးရောက်သွားတယ
်။
အရောက်မှဆိုရင်လည်းအဲကျွန်တော်တို့ဒီစေဟုံးလုတာတို့ညမထွက်ရတို့အလားကျွန်တော်တို့ဒီခိုင်ပြည်နယ်မှာဆိုတော့မျိုးနဲ့အားလုံးပါပဲ။တော့ဒီလိုပုံစံမျိုးနဲ့ပေါ့နော်။အဲဒီရောဟာပိုးတွေကိုကျွန်တော်တို့စစ်စစ်တဲ့နေရာမှာအဲလေ့လာမှုတွေရှိသွားမယ်။အဲဒီကြည့်ရမှုအားနေသွားမယ်။အဲဆိုရင်တော့ကျွန်တော်တို့ဒီ silent carrier တွေတော်တော့ကိုများလာပြီးတော့ပေါ့နော်ကျွန်တော်တို့ဘုံမထိန်နိုင်မသိနိုင်လဲဖြစ်လာနေတဲ့အခြေအနေမျိုးရှိနေ။အဲ့တော့ဒီလာမယ့်နှစ်လလောက်အတွင်းမှာရောဂါပိုးဟာဘယ်လောက်ထိပြန့်နှံ့သွားမလဲ။ဘယ်လောက်ထိကူးစက်သွားမလဲ။အဲလူတွေအဲ့ဒီဆိုးကျိုးကိုအစားဝင်တွေကအစနော်တခြားဒီ major ဆိုးကျိုးတွေပေါ့နော်ဒုစရိုက်မှုတွေဘယ်လောက်ထိဖြစ်လာမလဲ။
လူတွေကနေပြီးတော့မြစ်တူကလုံးဝနေဘလောက်ပြက်ပြော့အခက်အခဲတွေကြုံလာမလဲဆိုတော့လူတွေထက်ကလူတွေထက်ကပေါ့နော်ပက်တန်ပါနေကျွန်တော်တို့ဘယ်လိုပေါ်ထွက်လာမလဲရောအဲ့ဒီချိန်မှာအဲ့လိုပြင်းပြင်းထန်ထန်နော်ဒီရောဂါပိုးတွေဒီနေရာအနှံ့ဖူးဆက်သွားမယ်အဲဒါလူတွေရဲ့စာဝန်တွေအခြေအနေတွေရင်းရင်းရင်းရင်းသွားမယ်အဲဟိုစိတ်ပူပင်တော့ကတွေများနေမယ်ဆိုတဲ့အခြေအနေမျိုးကိုရောက်လာရင်တော့ရွေးကောက်ပွဲအပေါ်မှာအာယုံစူးစိမ့်မှုအားနည်းသွားနိုင်ပါတယ်
ဟုတ်ကဲ့
ပြီးတော့အားလားကျွန်တော်တို့အနေနဲ့ကတော့ဒီလာမယ့်နှစ်လလောက်အတွင်းမှာအခုလောက်1300ကျော်ပြီးရပြီးတော့တောင်းကျော်ပြီးတော့ရှိသွားမလားဟာလားအဲ့လိုကူးဆက်မှုကိုဘယ်လောက်ချိန်ချုပ်နိုင်မလဲဆိုတဲ့အပေါ်မှာအားကျွန်တော်ကတော့မူတည်တယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ကဲ့
အဲ့ဒီကောက်ပွဲရှင်းတင်မရှင်းတင်ဆိုတာနော်ရှင်းတင်မရှင်းတင်ဆိုတာအဲ့ဒီကာလလေးမှာ
ချိန်ရလဲပဲဟုတ်ကဲ့
စဉ်းစားရမယ်အချက်တစ်ချက်ဖြစ်တယ်လို့ကျွန်တော်ကမြင်ပါတယ်
ဟုတ်ကဲ့ချိန်ရလဲပဲသိရှိတော့တာမဟုတ်ဘူးကွာနှစ်လပဲလို့ရတာဆိုတော့ဟုတ်ပြီဆရာရွေးထွန်းရေးဆရာကတော့ဒါဟာလာကျွန်တော်တို့မြန်မာပြည်မှာကကူးစက်မှုနှုံကလူရည်ချိုးစားနဲ့နိုင်ရှင်နေဆိုရင်နေသေးတဲ့အတွက်ရုပ်ောက်ဘွဲကိုရှေ့ဖို့မလိုဘူးလို့ဆက်ယူဆရတယ်ဆိုတော့ဒီဘက်မှာကျွန်တော်ကောင်းလဲပေါ်လာတဲ့အတွေ့ကဒီရွေးကောက်ဘွဲဆိုင်ရာမဲဆွယ်စည်းရုံးရေးတွေကိုလည်းကိုဗစ်အကန့်အသတ်တွေနဲ့ပဲလိုရမယ်ဆိုတဲ့အခါကျတော့ဒီအကန့်အသတ်တွေအောက်မှာမဲဆွယ်စည်းရုံးရေးလိုရမယ်နိုင်ငံရေးပါတီတွေအတွက်ကတရားမျှတမှုရှိနိုင်ပါမလားဆရာနိုင်ငံရေးပါတီတွေအနေနဲ့လူလူနဲ့မဲဆန္ဒရှင်တွေနဲ့ထိတွေ့ဖို့ရမှာနိုင်ငံပါတီအားလုံးတန်းတူညီမျှထိတွေ့ပိုင်ခွင့်မဲဆန္ဒရှင်တွေနဲ့ဆွေးနွေးပြောဆိုပိုင်ခွင့်ဆိုတာမျိုးတွေဖြစ်လာနိုင်ပါမလားဆရာ
အဲမဲဆွယ်စည်းရုံးနဲ့နီလန်းတွေကတော့ထူးထူးခြားခြားအဲနီလန်းတချို့ပေါ်လာမှာပေါ့ဗျာဥပမာ Facebook တို့ဘာတို့ကနေပြီးတော့အခုဒီဟောပေါ့လေဒီ recording လုပ်ပြီးတော့လွှင့်တာပဲဖြစ်စေဒါမှမဟုတ် live လွှင့်တာပဲဖြစ်စေအခုတည်းတချို့ပါတီတွေလုပ်နေကြပါတယ်အဲ့ဒီလိုလောက်တာမျိုးတွေဒါအသက်ပေါ်လာနိုင်တာပေါ့နော်ဒီတမယိုးကြ message စီးရုံးတဲ့ဟာကတော့ covid-19 ရောဂါကာကွယ်ရေးဒီညွှန်ကြားချက်တွေကိုလည်းအဲလိုက်နာရမယ်ဆိုတဲ့အခါတော့အဲ့ဒါမှာတော့အကန့်အသတ်တွေအများကြီးရှိသွားမယ်အဲလူဥယျာဉ်လည်းကျွန်တော်တို့တိတ်ပြီးတတ်မှတ်ထားတာတွေပို့ပြီးတော့စုလို့မရဘူး။ဟောပြောတာတွေပါတယ်ကြတော့လေအဲကျွန်တော်တို့ဒီစကောင်းစီတွေအဲပါရမယ်ဆိုတဲ့အခါကြတော့အများကြီးအကန့်အသတ်တော့ဖြစ်သွားမယ်။သို့တော့ဥပဒေကိုတိတိကျကျကျွန်တော်တို့ဟိုထိမ့်သိမ်းမယ်ဆိုလို့ရှိရင်တော့အားလုံးကတန်းတူအခွင့်အရေးရကြမှာပါ
။
နောက်တစ်ခုကနောက်တစ်ခုကခုနဥပဒေပြောတဲ့ကိစ္စပေါ့နော်။ရခိုင်တို့ဘာတို့မှာကတော့တော်တော်လေးအခြေအနေကအခုကဟိုတဖြည်းဖြည်းဒီတိုးလာနေတာဖြစ်ပြီးတော့စစ်ဆေးလေတွေ့ရှိလေဖြစ်နေတဲ့အခါကျတော့အဲကျွန်တော်တို့မစစ်ဆေးရသေးတဲ့လူကဘလောက်များရောဂါရှိနေတယ်လဲဆိုဆိုရင်စိတ်တွေရှိတယ်
ဟုတ်ကဲ့
ဆိုတော့အဲ့ဒါနဲ့ပတ်သက်လို့ရှိရင်လည်းဒီကျွန်တော်တို့ကော်မရှင်အနေနဲ့ကတော့မက်ဆန္ဒနဲ့အလိုက်ဘာဝဘေးရန်တွေအကြောင်းကျွန်တော်တို့ရွေးကောက်ပွဲမလုပ်နိုင်တဲ့အတွက်ကြောင့်ဆိုပြီးတော့အဲ့လိုပြီးတဲ့ပေါ့တီးကြပွာဖြစ်ပြီးတော့ရဆိုင်တာရွှေဆိုင်တာတော့လုပ်နိုင်ပါ
ဟုတ်ကဲ့ရခိုင်ကိစ္စကတော့ဟုတ်ပါတယ်ရခိုင်ကိစ္စကတော့ကျွန်တော်တို့တီးချဖြစ်စဉ်တစ်ခုတိချအခြေအနေတစ်ခုစဉ်းစားရမှာပေါ့နော်ဆိုတော့နိုင်ငံလုံးအခြေအနေကဒီတစ်ခုဖြစ်ပြီးတော့ရခိုင်ကတော့တိချအခြေအနေတစ်ခုစဉ်းစားရမယ်လို့ကျွန်တော်လည်းအဲ့လိုပဲနားလဲပါတယ်နော်ဆရာဦးရတော့
ဟုတ်ပါဟုတ်ပါတယ်ဗျာ
โอเคဆိုတော့ဆရာဦးဖြစ်တဲ့ရေဆရာတို့အခုမကြခင်မှာဒါကျွန်တော်တို့ရွေးကောက်ပွဲကအခုတတိယမရွှေဘူးလုံးမယ်ဆိုတဲ့အခြေအနေလည်းရှိသေးတယ်ဆိုတဲ့အခါကျတော့ဟလာဆရာတို့ပါတီကအဓိကရခိုင်ပြည်နယ်မှာကျတော့ဒီ AMP ပေါ့နော်ရခိုင်မျိုးသားပါတီတွေအနေနဲ့ကရခိုင်ပြည်မဲဆန္ဒနယ်တွေမှာရောရှိပြန်မှာဆိုတဲ့အခါကျတော့ဆရာတို့ပါတီအနေနဲ့မဲဆွယ်စည်းရုံးရေးတွေကိုဘယ်လောက်ထိထိထိရောက်ရောက်လုပ်နိုင်မှုအခြေအနေရှိပါလဲဆရာဦးပင်တန်
းဟုတ်ကဲ့ကျွန်တော်တို့ပါတီအနေနဲ့ပဲဖြစ်ဖြစ်တခြားရခိုင်ပြည်နယ်မှာရှိတဲ့ပြည်ပွဲဝင်မဲ့ပါတီတွေပဲဖြစ်ဖြစ်ကျွန်တော်တို့အခက်အခဲရှိနေတာတွေအများကြီးရှိတယ်ကျွန်တော်တို့ဒီခုနလိုပေါ့နော်ဟိုမဲဆန္ဒနယ်တွေကိုဆင်းပြီးတော့မဲဆွယ်စည်းရုံးဖို့ဆိုတာကျွန်တော်တို့အနေနဲ့မဖြစ်နိုင်တော့ဖြစ်တယ်။ဟာလာဒီကကော်မရှင်ကခွင့်ပြုထားတဲ့အကန့်အသတ်အပြင်ပေါ့နော်။ဟိုကျွန်တော်တို့ဒီတပ်မှာစစ်ပွဲတွေဖြစ်နေတယ်။ပြည်သူလူထုရဲ့စိတ်ဝင်စားမှုအားနည်းနေတယ်။အဲနောက်တစ်ချက်ကကျွန်တော်တို့ဒီအင်တာနက် line တွေကလည်းအပိတ်ခံထားရတယ်။ဆိုတော့ကျွန်တော်တို့မှာတကယ်တမ်းပြည်သူလူထုနဲ့ထိတွေ့ပြီးတော့ကိုယ်စားလုပ်လောင်းတွေအနေနဲ့မဲဆွယ်စည်းရုံးဖို့ဆိုတာမဖြစ်နိုင်တော့ဖြစ်နေပါတယ်။ပြီးတော့ online ကကျွန်တော်တို့မဲဆွယ်စည်းရုံးမယ်ဆိုရင်လည်းခုနအင်တာနက်ကိုဖြတ်တောက်ထားတယ်ဆိုတော့ကျွန်တော်တို့ပြည်သူတွေရှိဖို့ရောက်ဖို့ဟာဘယ်လိုမှမဖြစ်နိုင်ပါဘူးအဲဒါကြောင့်ကျွန်တော်တို့အနေနဲ့တော့ပေါ့နော်ဒီတခြားပါတီတွေလည်းဒီလိုပဲကြုံရမယ်ဖြစ်ပေမဲ့ဒီအစိုးရဖွဲ့တဲ့အစိုးရပါတီပေါ့ NLD ပါတီအနေနဲ့ကတော့ဟိုသူတို့အနေနဲ့အစိုးရရဲ့လုပ်ပိုင်ခွင့်တွေကိုတုံးပြီးတော့သူများပါတီတွေနဲ့တပြားတအောင်လို့
သူတို့လုံနိုင်တာပေါ့ဗျာဥမာဝန်ကြီးချုပ်တွေသွားပြီးတော့ဝန်ကြီးချုပ်တွေဝန်ကြီးတွေသွားပြီးတော့ဟိုဒေတာဖုံးပြေးဘာညာလုပ်ပြီးတော့ပြည်သူတွေတိတွေ့နိုင်တာပေါ့ဒါကြတော့ကျွန်တော်သူတို့ကပို့ပြီးတော့အခွင့်အရေးပေးနိုင်တယ်ပို့ပြီးတော့လုပ်ပိုင်ခွင့်ရှိတယ်ဆိုတဲ့သဘောမျိုးဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့အမြင်နဲ့ကတော့အခိုင်အမာအแทမှာအရင်ဆုံးကလည်းအင်အားအကောင်းဆုံးပါတီဖြစ်တယ်အခုချိန်မှာလည်းကျွန်တော်တို့အလားဒီပြည်သူတွေရဲ့ထောက်ခံမှုကကျော်မကြတော့ဘူးဒါပေမဲ့စိတ်မဝင်စားအားနည်းမှုနဲ့ကြောင်းပေါ့နော်ကျွန်တော်ယူရီမဲ့ပြဖို့အရင်အတွက်နဲသွားမယ်စိတ်ဝင်စားမှုအားနည်းသွားမယ်အဲ့ဒါကြောင့်ဒီရွေးကောက်ပွဲအပေါ်မှာတော့ကျွန်တော်တို့လုပ်ရတာအားရပါရအားချပါရှိတော့မရှိပါဘူ
းဟုတ်ကဲ့ဒါပ
ေမဲ့ကျွန်တော်တို့ကတော့ဒီစားပါရွေးကောက်ပွဲလုပ်ပိုင်ခွင့်ရှိရင်တော့ဖြစ်နေဖြစ်လာရင်တော့ပေါ့နော်ကျွန်တော်တို့ပါတီအနေနဲ့အများကြီးအလားအလာကောင်းတယ်လို့ပဲကျွန်တော်မြင်ပါတ
ယ်ဟုတ်ကဲ့ဆရာဆောက်ဝိတ္တဆောက်ဖြစ်တဲ့ပြောတော့တဲ့ထဲကကြလေးတစ်ချက်ကိုထောက်ပြီးတော့ပေါ့လေလက်ရှိအနာရပါတီအနေနဲ့ကလုပ်ငန်းတွေလည်းပတ်လုဆောင်နေရတာဆိုတော့ဟလာမလွဲတာမရှောင်တာပေါ့ရွယ်ချက်ရှိခြင်းမှရှိမယ်နော်အဲကြံရွယ်ခြင်းနဲ့ဟုတ်ချင်မှဟုတ်မယ်ဒါကျွန်တော်တို့ဒီလိုကြီးတိုက်ရိုက်ကြည့်တော့ပြောလို့ရခြင်းမှရမယ်သို့တော့မိတို့ပင်ဖြစ်စီပါတီဆိုတဲ့ပုံရိပ်နဲ့တော့လူလူနဲ့ထိတွေ့ခွင့်ရနေတဲ့အနေအထားမျိုးရှိတာတွေ့ရမှာပါပဲဆိုတော့ကကျွန်တော်ဒီနေရာမှာစဉ်းစားမိတာကလက်ရှိအခြေအနေပေါ့လေဒီယောဂဆိုင်ရာကတ်ယောဂဆိုင်ရာအချက်အသေးကအင်အားကြီးပါတီတွေအတွက်ပို့ပြီးတော့အခွင့်အရေးတားတယ်လို့များဖြစ်နေပြီဘူးလားဆရာ
အင်အားကြီးပါတီရီဆိုရတဲ့ဟိုအနာယပါတီပေါ့လေ
ခုန
ဥပဒေပြောသလိုအနာလက်ရှိရထားတဲ့ပါတီအနေနဲ့ကတော့ခုနသူ့ရဲ့အုပ်ချုပ်ရေးလုပ်ငန်းတွေဒီဆိုရတာဝန်တွေထမ်းဆောင်ရင်းနဲ့အဲဒီစီယုံရေးလုပ်ငန်းတွေကိုလည်းတပါးတည်းလုပ်နိုင်တာပေါ့လေ
ဟုတ်ကဲ့
ဆိုတော့ဟိုဒါအမှတ်ပါတယ်ဥပဒေပြောတဲ့အတိုင်းဒီဟာနဲ့ကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်တော့တခြားပါတီတွေတဲ့ဆိုင်အနာယပါတီကပို့ပြီးတော့ဒီအခွင့်အရေးပို့တာတဲ့အနေအထားတွေ့ရပါတယ်အဲသို့တော်လဲတခုကျွန်တော်တို့ဒီစဉ်းစားကြည့်နိုင်တာကအဲ့ဒီမှာအခုကစစ်ဟိုပါပေါ့ကျွန်တော်တို့စစ်ဒေတာခံနေရတဲ့အခါကျတော့ကျွန်တော်တို့စစ်ပေးဆောင်ကိစ္စဟိုပါပေါ့ဟိုဒီဒုက္ခတဲ့အရေးကိစ္စတွေလည်းရှိတယ်။နောက်အခုဒီ COVID-19 ဖြစ်လာတဲ့အခါကျတော့အဲ့ဒီကိစ္စကိုနိုင်နိုင်နင်းနင်းကင်တွယ်ထိန်းချုပ်ဖို့ကိစ္စတွေလည်းရှိလာတဲ့အခါကျတော့ဒီအရာတွေကိုဆောင်ရွက်နေရတဲ့အစိုးရတရားအနေနဲ့လုံမကင်မာတွေပေါ့နော်လုံမကင်မာတွေချွင်းချက်တွေဒီမှာရှိလာနိုင်တယ်ဗျ။ဆိုတော့ဒါတွေကကြတော့သူတို့လက်ရှိအနာရပါတီအတွက်ကအခွင့်မတားတဲ့အချက်လက်အခြေအနေတွေပေါ့
ဟုတ်ကဲ့
ဆိုတော့သူတို့ဟုတ်ကဲ့ဒါကြောင့်မလို့သူတို့လုံးဝကြီးဖက်ဖက်ကတာနေမယ်လို့တော့လည်းပြောလို့တော့မရဘူးပေါ့လေ
ဆိုတော့ရခိုင်ကတော့ဟုတ်ပါတယ်ဆရာရခိုင်ပဲအခြေအနေကတော့ကျွန်တော်တို့ကတော့တမူကွဲပြားတဲ့အခြေအနေလို့ပြောရမှာပေါ့နော်ဆိုတော့ဆရာဦးရတို့ပဲကျွန်တော်တစ်ချက်ကောင်းတော့မပေါ်လာတဲ့အတွေ့အလေးဆက်မေးခြင်းပါတယ်ဆိုတော့ commission အနေနဲ့ပြည်တော်စုရွေးကောက်ပွဲ commission အနေနဲ့ကျွန်တော်တို့အခုပြောတဲ့အခြေအနေမျိုးပေါ့နော်လက်ရှိရှိနေတဲ့အချက်တည်းမှာနိုင်ငံရေးပါတီတွေအားလုံးအတွက်ဟလာဒန်းသူရီသူဟလာစီယုံပိုင်ခွင့်လှုပ်ရှားပိုင်ခွင့်စသည်အားဖြင့်ဖြစ်ဖို့အတွက်ဒီဒန်းသူညီမြဖြစ်စေဖို့အတွက်ကော်မရှင်တွေနဲ့ပို့ပြီးတော့တိကျတယ်ပို့ပြီးတော့ကြံ့တိုက်ရက်တဲ့စီမင်းစည်းကမ်းတွေညွှန်ကြားချက်တွေမလုပ်သင့်ဘူးလားဆရာဦးရထွန်
းအဲလုပ်သင့်တယ်ဗျအဲ့ဒီဟာမျိုးကကျွန်တော်လည်းစဉ်းစားပါတယ်ဒါဒီလိုထူးခြားတဲ့အခြေအနေအောက်မှာအမှားကော်မရှင်ကသက်ဆိုင်ရာနိုင်ငံရေးပါတီတွေနဲ့ပေါ့နော်တွေ့ရမှာဗျတွေ့ပြီးတဲ့အခါကျသက်ဆိုင်ရာနိုင်ငံရေးပါတီနဲ့တွေ့ရမယ်အဲ့ဒီဒေတာကအုတ်ထွေပိုင်းနေနဲ့ပိုင်းနေစီကထင်မြင်ချက်တွေနားထောင်ရမယ်။နောက်အောက်ခြေကကျွန်တော်ယူကောက်ပွဲကော်မရှင်အစဉ်စဉ်ရဲ့အဲဒီထင်မြင်ချက်တွေနားထောင်ရမယ်။အဲ့ဒီလိုနားထောင်ပြီးတဲ့အခါကျတော့မှဘာလုံးတင့်တယ်လဲဆိုတဲ့ဥစ္စာကိုအခုကတည်းကနည်းနည်းပြင်ထားဖို့တော့လိုတယ်လို့ထင်တယ်ဗျ
။ဟုတ်ကဲ့။ဆရာဦးဖြစ်တဲ့ဟိုယူကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေနဲ့အခုတွေ့တာကျွန်တော်ထင်တယ်တစ်ချိန်တစ်ချိန်တည်းမပူသေးဘူးထင်တယ်ဟုတ်လားဆရာ။
ဟုတ်ကဲ့နှစ်ကြိမ်လောက်တော့ကျွန်တော်တို့ရွေးကောက်ပွဲကော်မရှင်ကပေါ်ပြီးတော့ဆွေးနွေးရတာရှိခဲ့ပါတယ်။ဒါပေမဲ့ဟိုခုဒေတာနဲ့ပေါ့နော်ထူးခြားတဲ့ဖြစ်စဉ်တွေကိုဟိုတင်ပြပိုင်ခွင့်ကြတော့အားနည်းပါတယ်။အဲရခိုင်ပြည်နယ်မှာရှိတဲ့အခြေအနေမျိုးကိုကြတော့ကျွန်တော်တို့ဘက်ကတင်ပြခွင့်အဲ့ရှင်ကအချိန်နဲ့နည်းနည်းစောသေးရဆိုတော့ဟိုနောက်ပိုင်းမှာဒါနိုင်ငံတော်အစိုးရနဲ့ရွေးကောက်ပွဲကော်မရှင်နေနဲ့အဲဒါတွေကိုသိရှိပြီးတော့ဒီသက်ဆိုင်ရာပေါ့နော်ကျွန်တော်တို့ဆိုတော့ရခိုင်ပြည်နယ်ကမရှိတဲ့ပါတီဖြူတီးတန့်ခေါ်ယူဆွေးနွေးတာမျိုးတော့လုပ်တင်ပါတယ်အဲ့လိုမျိုးတစ်ချိန်တစ်ခါမှမလုခဲ့တော့လည်းပဲကျွန်တော်တို့အနေနဲ့ဒီမှာဖြစ်ပေါ်နေတဲ့အခြေအနေမျိုးကိုပေါ့နော်ဟိုမှာရွေးကောက်ပွဲကိုရွှေ့တင်သလားမရွှေ့တင်တာအရွေးကောက်ပွဲလုပ်ရင်ဘာဘယ်လိုအခက်အခဲရှိမလဲမဲဆန္ဒနဲ့တန်တယ်လုံးကိုလုပ်နိုင်မလားတချို့တဝက်ပဲလုပ်နိုင်မလားနောက်ပြီးတော့စစ်ဘေးရှောင်တွေရဲ့စကားတွေမှာဘယ်လိုလုပ်မလဲအဲရွာဖြစ်တွေအခြေအနေကိုဘယ်လို ဟိုတွားပြီးတော့မဲဘုံတွေထောက်လို့ရတဲ့မရတဲ့အဲ့လိုမျိုးပေါ့နော်ကျွန်တော်တို့ဖြစ်နေတဲ့အခိုင်အမာမှာဖြစ်နေတဲ့စစ်ပွဲတွေနဲ့ခုနအင်တာနက်ဖြတ်ထားတဲ့ပုံမှာဖြစ်ပေါ်လာမဲ့ဘေးထွက်ဆိုးကျိုးတွေအတွက်ကျွန်တော်ရခိုင်ပြည်နယ်ကိုထူးခြားချက်အနေနဲ့တော့ဟိုဒီပြည်နယ်ရွေးကောက်ပွဲကော်မရှင်ကခိုးယူပြီးတော့သိဆုံးဆွေးနွေးတင်တယ်ကျွန်တော်တို့ရဲ့အကြံဉာဏ်ကိုရယူတင်တယ်အဲဒါမဲ့အဲ့လိုမျိုးတစ်ခါမှမလုပ်ခဲ့တော့ကျွန်တော်တို့ဒီအခြေအနေကိုဒီတိုင်းပဲရင်ဆိုင်ရမယ်ဆိုတဲ့အခါမှာအခက်အခဲတွေအများကြီးကျုံလာမှာဖြစ်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်တယ်ဆိုတော့ဆရာရွေးထွန်းကြီးကျွန်တော်အဲ့ဒါမကြာခဏတွေးမိတာလေဒီရွေးကောက်ပွဲကော်မရှင်အနေနဲ့ကဒါကျွန်တော်တို့ဒီနေရာမှာဟလာတို့လှုပ်ဆောင်ကြတာလေတို့ဆောင်ရွက်နေတိုင်းနဲ့ပတ်သက်ပြီးတော့ဆွဆွဲပြောဆိုစရာအကြောင်းလည်းမရှိပါဘူးဒါပေမဲ့မရှင်းလင်းတာလေးတွေပေါ့နော်နားမလည်နိုင်စရာဖြစ်တာလေးတွေဘာကြောင့်လဲဆိုတော့ဒါရွေးကောက်ပွဲဒီမြို့တွင်ဖြစ်စီဘယ်လိုအခြေအနေအောက်မှာပဲကျင်းပကျင်းပလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်ရမယ်ဆိုတာကတော့ဒါကကျင်းသေးပေါ့ပါပဲဒါမှလည်းပဲမြန်မာနိုင်ငံရဲ့ရွေးကောက်ပွဲကလာအများကယုံကြည်ပြည်တွင်းပြည်ပယုံကြည်ပြီးတော့ဟာလာမြန်မာဒီမိုကရေစီအကြောင်းလေးကိုပို့ပြီးတော့ထောက်ကူဖြစ်စေမှာပါဒါမှလည်းပဲဒီဒီပါတီနိုင်ပြီဖြစ်စေဟာလာခိုင်မာတဲ့ရွေးကောက်ပွဲကလည်းလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကနေတက်လာတဲ့အနာရလာတဲ့ပါတီဖြစ်တဲ့အတွက်ပြည်တွင်းပြည်ပထောက်ခံမှုကိုရမယ်အားပေးမှုကိုရမယ်ဆိုတော့ဒီလွတ်လပ်ပြီးတရားမျှတဖို့ဆိုတာတိတ်ကိုအရေးကြီးပါတယ်လွတ်လပ်ပြီးတရားမျှတဖို့ကိစ္စမှာလည်းပဲရွေးကောက်ပွဲကော်မရှင်အနေနဲ့ကတချို့ဟာတွေကလွတ်လပ်လေးကျွန်တော်တို့အပြင်ကတော့တွေးကြည့်ပြီးတော့လွတ်လပ်ရနိုင်တဲ့ရှိတဲ့အခါကြတော့တကယ်တမ်းရွေးကောက်ပွဲကော်မရှင်ရဲ့တချို့လှုပ်ဆောင်မှုတွေမှာလွတ်လပ်ပြီးတရားမျှတမှုကိုမေးခွန်းထုတ်เสียဖြစ်နေတာရှိနေပါလားဆရာတို့ဦးရတော့
အဲကျွန်တော်အခုဒီဟိုပါလေအပြင်ကနေပြီးတော့ဘေးကနေပြီးတော့ဟိုလေလာအကဲခတ်ကြည့်ရတလောက်ကတော့ဟိုဒီလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုတဲ့ဥစ္စာကအဲဒီရွေးကောက်ပွဲကော်မရှင်ဘဘွားပေါ့နော်ပြည်တော်စုရွေးကောက်ပွဲကော်မရှင်အနေနဲ့ကတော့ဟိုအရင်ကော်မရှင်နဲ့နှိုင်းစာလို့ရှိရင်တိတ်ပြီးတော့ဟိုဒီတမတမတ်ရှိရှိရတ္တီတယ်လို့တိတ်မမြင်ရဘူးပေါ့နော
်ဟုတ်ကဲ့
မမြင်ရဘူးဆိုတော့ဥပမာအားဖြင့်ကျွန်တော်တို့ဒီရွေးကောက်ပွဲမဲဆွဲတဲ့အခါမှာအမျိုးသားကောင်းဆောင်တွေရဲ့ရုပ်ပုံတွေကိုအသုံးပြုခွင့်နော်အသုံးပြုခွင့်ပေးတဲ့အခါမှာဗိုလ်ချုပ်အစံပုံကိုတော့အသုံးပြုခွင့်ပေးတယ်အဲသခင်ဖိုးလာကြီးတို့ပုံတွေကိုကြားတော့အဲသုံးညင်နေဆိုတဲ့ပါတီကိုဟိုအသုံးခွင့်မပြုဘူးအဲ့ဒါမျိုးတွေပေါ့နော်နောက်တစ်ခါကုနာဥပိသံပြောသလိုသက်ဆိုင်ရာနိုင်ငံရေးပါတီတွေနဲ့ဒီမကြာခဏတွေ့ပြီးတော့သူတို့ရှိရာထင်မြင်ချက်တွေတောင်းတာနော်နောက်တစ်ခါဒီဘလို့
တတွေ့ချင်နေတယ်မိလား
လက်ပြမင်းများတာစသဖြင့်အဲ့ဒါမျိုးတွေလည်းနေတယ်ဗျအဲ့လိုဆိုတဲ့အခါကျတော့ဟိုသိအားမရဘူးပေါ့
ဟုတ်တယ
်ကော်မရှင်လောက်အားမရဘူးလို့အဲ့လိုပြော
ဆိုတော့ပြောရရင်ဆရာဦးရတော်ဟိုလားအရင်ကော်မရှင်ဆိုတာကပြောရရင်ကျွန်တော်တို့ဟလားရက်ထက်ပြောင်းထားတဲ့စုပွေကြီးတွေကနေပြီးတော့မှအုတ်ချုပ်တဲ့အောက်မှာလုတ်ခဲ့တဲ့ရွေးကောက်ပွဲကတော့မှဟလာတကယ်အရသာများတဲ့အစိုးရလက်ထက်မှာလုတ်တဲ့ရွေးကောက်ပွဲကော်မရှင်ကအရင်ရွေးကောက်ပွဲကော်မရှင်ရဲ့လုတ်ပုံကံမှုကတော့ပို့ပြီးတော့လွတ်လပ်တရားမျှတရေးအာမခံတယ်လို့ဖြစ်မနေဘူးလားဆရာကြီးတို့နော
်အဲပို့ပြီးတော့ပုံမလင်းလင်းနဲ့ဟိုပါပေါ့နော်ဒါခေါ်လဲရေရဲရင်ရင်ပေါ့အကန်ခင်ဗျားတို့စောင့်ကြည့်ခြင်းလဲလာစောင့်ကြည့်ကြပါ
ဟုတ်ပါအ
ဲဆိုပြီးတော့အဲ့လိုမျိုးဖိတ်ခေါ်တာတွေဟိုတွေကအားရစရာကောင်းတာပေါ့နော်
ဟုတ်တယ်
အခုကျွန်တော်တို့ Facebook ပါလို့ဟိုအဲဆိုရင်တော်တော်ကို
ဟုတ်ပါ
ဟိုဟာစိတ်ထဲမှာလေ
မတက်မတာတော်ဖြစ်စရာပေါ့ဆရာရဲ့
မတက်စိတ်မတက်မတာတော်ဖြစ်တယ
်ဆိုတော့ဆောက်ဖြစ်တဲ့ဒါရခိုင်အချိန်ကြီးကတော့ကျွန်တော်တို့အားလုံးသိပြီးသားပါငူရဲကူကစစ်ပြေးတန်တင့်နေတဲ့ဟလာဒေတာတွေရှိနေရကနေပြီးတော့အခုကိုဗစ်ဒုတိယလိုင်းရိုက်တယ်ဆိုတဲ့အခါကျတော့ရခိုင်အချင်းတွေကတော့တကယ်ကိုဟိုယင်ထုမနာဖြစ်เสียချင်လို့တော့ပြောရမလားလို့ကျွန်တော်အဲ့လိုပဲတွေးမိပါတယ်စိတ်မကောင်းအတော်ဖြစ်เสียလဲကောင်းပါတယ်ဆိုတော့ကျွန်တော်ရခိုင်တပီနယ်တဲကိုပဲကြည့်မယ်ဆိုရင်တကယ်လို့သာယူကော့ပွဲမလုံနိုင်တဲ့မဲဆန္ဒနယ်တွေတော်တော်များများရှိလာမယ်ဆိုရင်ရခိုင်ပြည်နယ်ရဲ့ရွေးကောက်ပွဲအလားလားဘယ်လိုများဖြစ်လာနိုင်ပါလဲဆရာဦးပြည်တန်ဆရာတို့ဘယ်လိုများတွေးထားပါလဲ
ကျွန်တော်တို့ရခိုင်ပြည်နယ်မှာတကယ်တမ်းရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်တချို့မှာတော့ကျွန်တော်တို့တိုက်ပွဲတွေမကြာခဏဖြစ်ပါတယ်ဟိုတပ်မတော်တရင်မှပြန်ကြားရေးအဖွဲ့ကပြောခဲ့တာတော့ဒါအကုန်လုံးမြို့နယ်တော့မဟုတ်ဘူးပေါ့နော်တချို့မြို့နယ်တွေအနည်းဆုံး2မြို့နယ်လောက်တော့သူတို့ကရွေးကောက်ပွဲဖြစ်မှာမဟုတ်ဘူးဆိုပြီးတော့ပြောတယ
်
အဲမနေ့တနေ့ကဥစော်ချီပြန်ပြောတဲ့အခါမှာလည်းပဲ၅မျိုးနေလောက်ပဲအဲတည်တည်ရှာရှာဖြစ်နိုင်တယ
်
ကြံမျိုးတွေကတော့တချို့တဝက်ပဲဖြစ်နိုင်တယ်ဆိုသူတို့အနေနဲ့နော်လုံရှင်တဲ့မျိုးနေကိုလုံမယ်သူတို့အခြေအနေကဒါလုံရှင်ရေးကိုအကြောင်းပြပြီးတော့လည်းဖြစ်နိုင်တယ်သူတို့အနေနဲ့နော်တကယ်တမ်းဒီမဲဆန္ဒနယ်မြေမှာနိုင်ရှင်မရှိဘူးဆိုရင်လည်းပဲအဲသူတို့ဒီမဲဆန္ဒမျိုးကိုတိတ်ဆိတ်ဝင်သားမှာ
ကျွန်တော်တို့စိုးရင်တာပေါ့တကယ်တော့လုံးမယ်ဆိုရင်တော့ဟမ်လုံးမယ်ဆိုရင်တော့စင်နာထားပြီးလုံးမယ်ဆိုတော့တချို့တဝဲပဲဖြစ်ဖြစ်မြို့နယ်တခြားမယ်ဖြစ်ဖြစ်မဲဆန္ဒတခုပဲဖြစ်ဖြစ်လုံးလို့ရတယ်ဆိုတော့လုံးလို့ရတာပေါ့ဒါပေမဲ့ရွေးကောက်ပွဲကော်မရှင်ရဲ့နော်လုတ်ပိုင်ခွင့်အရာတော့မဲဆန္ဒနယ်ရီကိုဟိုဒီတဘောဝပေးကြောင်းဖြစ်စီလုံရှုံမှုရှင်နေရဖြစ်စီအဲမဲဆန္ဒနယ်အရှုသူကတောက်စုထားနိုင်တာပေါ့ရွေးကောက်ပွဲလုံးဖို့နောက်စုထားနိုင်ဒါပေမဲ့ဒီနေ့အချိန်ထိရွေးကောက်ပွဲကော်မရှင်ကဗမဲဆန္ဒနယ်ကိုလုံးမယ်ဆိုတာအတိအကျမကျင်ညာတဲ့အခါမှာကျွန်တော်ရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်တွေနဲ့တော်တော်ကိုတူခါရောက်ပါတယ်ပြင်ဆင်ရတာတို့မဲဆွဲစည်းရုံးရတာတို့ဈေးစကားတင်တာတို့အခက်အခဲတွေအများကြီးရှိတယ်
ဟုတ်ပါ
ဒါဆိုရွေးကောက်ပွဲနီးကမှဒီမျိုးနဲ့မလုပ်ဘူးဆိုရင်တော့ကျွန်တော်တို့အနေနဲ့ဒါမသိတော့ဘူ
း
ဒီလိုပြောကြချက်ဟာရွေးကောက်ပွဲအတွက်ကျွန်တော်တို့လုပ်တဲ့အခါမှာတော်တော်ကိုကျွန်တော်ကတော့
ဟုတ်ကဲ့ဆရာဖြစ်တဲ့အတချက်ချက်လေးပြတ်သွားလို့ပါဟုတ်ကဲ့အဆုံးသက်ပြီးဒီမှာဆရာရွတ်ထွန်းဆရာရွတ်ထွန်းတို့ဆရာအမြင်လေးပြောပါအောင်ရခိုင်ဘက်ကတမူထူးခြားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆရာကိုယ်တိုင်ရောဘယ်လိုသဘောရလဲဆရာ
မှန်ပါတယ်ဗျာဥပိတန်ပြောသလိုပဲဒီရခိုင်မှာကဟိုကျွန်တော်တို့ဒီရွေးကောက်ပွဲမကျင်းပနိုင်တဲ့မြို့နယ်တချို့ကိုလည်းမြို့နယ်တစ်ခုလုံးမလုပ်ဘူးဆိုတာမျိုးရှိနိုင်တယ်လို့တချို့မြို့နယ်တွေကြတော့လည်းဘယ်အပိုင်းကဒီမဲ့ယုံတွေကိုလုံညုံရေးအခြေအနေရမလုပ်ဘူးဆိုတာမျိုးလဲလုပ်လို့ရတယ်တော်သူဥပဒေရပါလေအဲ့လိုဆိုတဲ့အခါမှာသူကမဲပေးတဲ့သူကဒီ50မဲပေးခွင့်ရှိတဲ့လူရဲ့50ရခိုင်နှုန်းကျော်ပေးတယ်ဆိုလို့ရှိရင်အထမြောက်တယ်ဆိုတဲ့သတ်မှတ်ချက်လည်းရှိတဲ့အတွက်ကြောင့်မလို့ဟိုဒါအာဏာရပါတီအနေနဲ့အဲဒီဟိုပါအတာရနိုင်တဲ့အကွက်တကွက်ပေါ့လေဒီလိုဟာမျိုးတွေလည်းရှိတယ်ဒါကြောင့်မလို့ခုနဟိုဘယ်နယ်ဒီမှာလုံမယ်ဘယ်ဒီသားတွေမှာမလုံဘူးဆိုတဲ့ဥစ္စာကလည်းစောစောစီးစီးသူတို့မကျင်ညာဘဲနဲ့ကတ်ပြီးမှလည်းကျင်ညာနိုင်တဲ့အတွက်ကြောင့်မလို့ဟိုဒီဟာဒီသက်ဆိုင်ရာတိုင်းရင်းသားပါတီတွေအနေနဲ့ကတော့ဟိုအများကြီးတိုင်ပင်စဉ်းစားပြီးတဲ့အခါကျတော့ဟိုကျွန်တော်တို့ရွှေဆိုင်နာတို့ဘာတို့ဒါရွက်ောက်ပဲကော်မရှင်ကိုတင့်တော်သလိုပေါ့နော်ကိုဟိုဒီအကြံဉာဏ်လေးအခုကလေးကပေးရင်ကောင်းမယ်လို့ကျွန်တော်ကတော့ယူဆပါတယ
်ဟုတ်ကဲ့ပါခင်ဗျာအချိန်ပေးပြီးတော့ပါဝင်ဆွေးနွေးပေးတယ်ဆရာဦးရထွန်းဆရာဦးဖိတန်းအထူးပဲကျေးဇူးတင်ပါတယ်ဆရာတို့နေကောင်းကျန်းမာကြပါစေလုပ်ငန်းဆောင်တာများကိုလည်းအောင်မြင်မြင်ဆောင်ရွက်နိုင်ကြပါစေခင်ဗျာ
ပေးတဲ့ဆွေးနွေးပေးပါကျေးဇ
ူးတင်ပါတယ
်ဒီဝေါ်မြို့နယ်ပြည်သူ့လူထုကိုယ်စားလှယ်ဟောင်းဦးရထွန်းရခိုင်မျိုးသားပါတီ ANP ရဲ့မြေပေါ်မြို့နယ်ပြည်သူ့လူထုကိုယ်စားလှယ်ဦးဖိတန်းတို့ဆွေးနွေးတော့ကြတာပါCOVID-19 အရေးပေါ်အခြေအနေကြောင့် BOE စီစဉ်တွေကိုရာကြီးအားဖြင့်ပုံစံပြောင်းလဲထိုးလွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတိုင်ရိုက်လေးလိုက်အစည်းအဝေးနေရာမှာအစာထိုးထုတ်လွှင့်နေတာပါ BOE စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်ထူးပဲကျေးဇူးတင်ပါတယ်အင်္ဂါညပါဒီနေရာဝေးပွားပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြောကြောသိမ့်ပါခင်ဗျာ
တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကိုနားဆင်လို့ပြီးမှတော့အခုဆက်လက်ပြီးတဲ့အချင်းချုပ်ကိုပြောပြပေးပါမယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာနိုဝင်ဘာလအထွေထွေရွေးကောက်ပွဲအတွက်သူ့ရဲ့ပါတီအောင်နိုင်ရေးမဲဆွယ်စည်းရုံးလှုပ်ရှားမှုကိုအင်္ဂါနေ့ကစတင်လိုက်ပါတယ်။ COVID-19 ကူးစက်မှုမြင့်တက်နေတာကြောင့်ရန်ကုန်ကိုကိုယ်တိုင်သွားရောက်မဲ့အစီအစဉ်ကိုဖျက်သိမ်းလိုက်ပြီးတဲ့နောက်မှာနေပြည်တော်မှာပဲအချင်းယုံမီရွေးကောက်ပွဲအောင်နိုင်ရေးစတင်တဲ့အခမ်းအနားကိုလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။တော်ဆန်းစုကြည်မဲဆွယ်လှုပ်ရှားမှုစတင်မှုရန်ကုန်ကိုလူကိုယ်တိုင်သွားဖို့အစီအစဉ်ကိုကျန်းမာရေးဝန်ကြီးရဲ့အကြံပြုချက်အရမနေ့တနင်္လာနေ့ကဖျက်သိမ်းခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ရဲ့တိုက်ပွဲတွေကြောင့်လူသားချင်းစာနာမှုဆိုင်ရာအကျိုးသက်ရောက်မှုတွေဆက်လက်ဖြစ်ပေါ်နေလို့ဆိုရင်မကင်းဖြစ်မိကြောင်းရန်ကုန်မြို့ကကုလသမဂ္ဂအဖွဲ့ရုံးကကြေညာချက်ထုတ်ပြန်လိုက်ပါတယ်။စက်တင်ဘာလ10ရက်နေ့ကထုတ်ပြန်တဲ့အဲ့ဒီကြေညာချက်မှာရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေကြောင့်အရက်သားတွေအိုးအိမ်ဆုံးခွာထွက်ပြေးကြရလို့များစွာဆိုရင်မိတယ်လို့ကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂဌာနညှိနှိုင်းမှုနဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှု Mr. Ogar M. Grant ကကုလသမဂ္ဂအတွင်းမှချုပ်ရဲ့ COVID ကရောဂါကာလအပြည့်ခတ်ရဲ့စေရေးပန်ကြားလှော်ကိုရည်ညွှန်းပြောကြားသလိုနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးစားဖို့အရက်သားတွေကိုအကာအကွယ်ပေးဖို့နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးမှုတွေကိုခွင့်ပြုပေးဖို့တောင်းဆိုထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ 4.3 သန်းဝန်းကျင်ရှိလာတဲ့အိန္ဒိယနိုင်ငံမှာ COVID-19 ကြောင့်ဒီကနေ့တရက်ထဲမှာသေဆုံးသူ 1,100 ကျော်ရှိပြီးတရက်ထဲစံချိန်တင်သေဆုံးမှုအများဆုံးဖြစ်ပါတယ်။ American ဘီးရင်ရောဂါပိုးကူးစက်ခံရသူကမ္ဘာမှာဒုတိယအများဆုံးဖြစ်လာတဲ့အိန္ဒိယမှာဒီကနေ့ရောဂါပိုးကူးစက်သူလူနာ 9,000 ကျော်ရှိပါတယ်။ ကယောဂါကြောင့်အတော်ကလေးထိခိုက်နေနိုင်တဲ့နိုင်ငံစီးပွားရေးပြန်ပြီးတော့ဥမောလာအောင်တနိုင်ငံလုံးကကယောဂါကန့်သက်ချက်တွေဖြေလျှော့ပေးလိုက်တဲ့အချိန်မှာကုသမှုနှုန်းစက်တိုက်တရှိန်ထိုးမြင့်တက်လာတာဖြစ်ပါရဲ့ရှင်တို့ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက် VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VUE ကိုအားပြီးနားဆင်နေတဲ့ကျေးဇူးတင်ပါတယ်တို့ရရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျေးမများသစင်အောင်ပါ
This program has come to you from the Voice of America, Washington.